Welcome to the Voice of America in Burmese.
ညညမှာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်တန်ခါနေ့အောက်တိုဘာ15ရက်ခြေတော်ရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအိုင်လိုမီတာ31 32 51နဲ့လိုင်းလိုက်မီတာ190လို့ပြင်း VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်တက်လို့တော်တရားရေးကော်မတီဖွဲ့ဝင်တွေဟာဒီနေ့မှာတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဆိုတင်သွင်းခံရတဲ့တရားသူကြီးအေမီကိုနီဘက်ကိုထောက်ခံတဲ့သူတွေကိုရောကန့်ကွက်တဲ့သူတွေကိုပါသက်သေဖြစ်နေကြားနာတော်မှာဖြစ်ပါတယ်။တရားသူကြီးဘက်ကိုတပြုခံထားရေးနောက်ဆုံးအဆင့်မဲခွဲဆုံးဖြတ်ဖို့ကိုအော်တိုဘာ22ရက်နေ့သတင်းပေါ်မှာလှုပ်ဖို့အတွက်ဒီမိုကရက်တွေကအထက်လို့တော်တရားရေးကော်မတီရဲ့စည်းကမ်းသတ်မှတ်ချက်တွေကိုသုံးပြီးတော့တောင်းအပ်ပြီးမယ်လို့ခန့်မှန်းထားပါတယ်။ထက်လို့တော်တခုလုံးမဲခွဲဖို့ကိစ္စကတော့အခုလအကုန်လုံးမှာဖြစ်လာနိုင်ပါတယ်။ဘော်ဒူနေကတော့တတိယမြောက်နေ့ဖြစ်နေကြားနာကြရမှာဒီမိုကရက်တွေကလာမဲ့အရေးကြီးတဲ့အမှုကိစ္စနဲ့ပတ်သက်ပြီးအ धिक မေးခွန်းထုတ်ခဲ့ကြတာပါတကယ်လို့ဒီမှုမှာတရားရုံးချုပ်ကအမိန့်ကိုပြောင်းလဲပြီးတော့ဆုံးဖြတ်လိုက်လို့အမေရိကန်ပြည်သူတန်းပေါင်းများစွာအတွက်ကျမကြီးဆောင်းရှောက်မှုအာမခံနဲ့ပတ်သက်ပြီးတော့ထိခိုက်မှုရှိလာနိုင်မလားဆိုပြီးတော့အ धिक မေးခဲ့ကြတာဖြစ်ပါတယ်တရားသူကြီးဘက်ကတော့သူ့အနေနဲ့အိုဘားမားဆိုရလက်ထက်ကအတည်ပြုခဲ့တဲ့ Affordable Care Act လို့ခေါ်တဲ့ကျမကြီးဆောင်းရှောက်မှုဥပဒေကိုအပြင်းထန်ဆန့်ကျင်သူမဟုတ်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်။ဒီကြားနာမှုအတွင်းမှာတရားသူကြီးဘက်ဟာမိကွန်းနဲ့ဒေါ်မင်းမြောက်ကိုလည်းဖြေဆူသွားခဲ့ခြင်းတော့မရှိခဲ့ပါဘူးခင်ဗျာ။ထိုင်းနိုင်ငံမှာအစိုးရနှုတ်ထွက်ပေးဖို့စီမင်းခံဘီရင်စနစ်ကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြတောင်းဆိုရာတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ကနိုင်ငံတော်အရေးပေါ်အခြေအနေတရက်ကိုကြီးညာလိုက်ပါတယ်။ဆန္ဒပြတဲ့သူတွေတောင်းနဲ့ချီပြီးဘန်ကောက်မြို့ကအစိုးရရုံးရှိမှာဗိုလ်ထုံးလေးကဆန္ဒပြခဲ့ကြပြီးတဲ့နောက်ဝန်ကြီးချုပ် Private Chan Ocha ကလက်မှတ်ထိုးပြီးရေးပေါ်အခြေအနေချိန်ညာတဲ့အမိန့်ကိုမင်းညာနောက်ပိုင်းမှာချိန်ညာလိုက်တာပါဝန်ကြီးချုပ် Private ကတော့သူ့ဘက်ကသဘောမတူမချင်းယာရုကနေနှုတ်ထွက်သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်အင်္ဂရောရေးပေါ်အခြေအနေချိန်ညာပြီးသိမ့်မကြခင်မှာပဲရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုဒုစုခွဲခဲ့ပြီးတော့ဆန္ဒပြခေါင်းဆောင် Unknown Number နဲ့ Pirate Penguin Chivalric တို့အပါအဝင်လူစုခွဲဖို့ငင်းဆန်ခဲ့တဲ့သူ20ကျော်ကိုဖမ်းဆီးလိုက်ပါတယ်ဒါပြင်ဘန်ကောက်မြို့မှာဒီနေ့ဆန္ဒပြဖို့စီစဉ်ထားတာကိုလည်းမလုပ်ဖို့အာဏာပိုင်ဒီဘက်ကသတိပေးလိုက်ပါတယ်။ဆန္ဒပြတဲ့သူတွေကစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အပြင်ထိုင်းဘီရင်စနစ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုပါရှော့ချဖို့တောင်းဆိုခဲ့ကြပြီးတော့ထိုင်းဘီရင်မဟာဝဇီရလောင်းကောင်းတဲ့မိဖုရားစုတိတာတို့ကားနဲ့ဖြတ်သွားစင်မှာလဲကြွကြော်တန်လေးအော်ဟစ်ပြီးတော့ဆန့်ကျင်ကြောင်းဆန္ဒပြခဲ့ကြပါတယ်။အမေရိကန်ရေလက်သင်္ဘောတစ်စင်းဟာထိုင်ဝမ်နဲ့တရုတ်နိုင်ငံကြားမှာရှိတဲ့ထိုင်ဝမ်ရေလက်ကြားကိုမနေ့ကခုံပေါင်းခဲ့ပြီးဒါဟာပုံမှန်အတိုင်းဖြတ်သန်းသွားလာတာဖြစ်တယ်လို့အမေရိကန်စစ်တပ်ကပြောလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကတော့ဒီပေါ်မှာအမျက်ဒေါသထွက်ခဲ့ပါတယ်။ကုန်သွယ်ရေးဟောင်ကောင်နဲ့ထိုင်ဝမ်ရေးကိစ္စတွေအပါအဝင်ကိစ္စရပ်တွေအတော်များများနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးဟာပြီးခဲ့တဲ့လပိုင်းတွေအတွင်းမှာထိခိုက်ကြဆင်းခဲ့တာဖြစ်ပါတယ်။ပယ်ထိန်တုံးပြစ်နိုင်တဲ့အမေရိကန်ဖြတ်သန်းပေါ်USS Barry ဟာထိုင်ဝမ်ရေလက်ကြားကမနေ့အောက်တိုဘာ14ရက်နေ့မှာဖြတ်သန်းခုံပေါင်းခဲ့တယ်လို့ American Pacific ရေလက်အုပ်စုရဲ့ကြေညာချက်မှာပြောထားပါတယ်။ American ကအခုလိုထိုင်ဝမ်ရေလက်ကြားမှာခုံပေါင်းခဲ့တဲ့ပုံမှာတရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပြီးတော့ USS Barry ထိုင်ဝမ်ရေလက်ကြားကခုံပေါင်းစဉ်တစ်လျှောက်လုံးတရုတ်စစ်တပ်ဘက်ကရေကြောင်းကရောလေကြောင်းကပါနောက်ကနေလိုက်ခဲ့ပါတယ်။ American နေနဲ့အခုလိုပြောနေတာတွေနဲ့ထိုင်ဝမ်ရေလက်ကြားမှာအနောက်ရှက်ပြီးပြင်းထန်လာဖြစ်အောင်လုံနေတာတွေကိုရပ်တန့်ဖို့တတိပေးတယ်လို့ကျေးရှိပိုင်းစစ်ဌာနချုပ်ပြောခွင့်ရကပြောလိုက်ပါတယ်ခင်ဗျာလူငယ်တွေနဲ့ကျန်းမာရေးကောင်းတဲ့သူတွေအနေနဲ့ကိုဗစ် -19 ကာကွယ်ဆေးကိုထိုးဖို့2022ခုနှစ်ထိဆောင်ရနိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်ကျန်းမာရေးအာဏာပိုင်တွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေတရားဥပဒေစိုးမိုးရေးနဲ့ရေးပေါ်ဝန်ထမ်းတွေအပါအဝင်ခြေတန်းကဆောင်ရွက်နေသူတွေအဲ့နောက်တကြီးပိုင်းတွေကိုဦးစားပေးသွားနိုင်မှာရှိတယ်လို့ WHO ရဲ့ဥဆောင်သိပ္ပံပညာရှင်ဆိုမီယာဆော်မီနီတန်ကဒီနေ့ပြောပါတယ်ဘီအန်ရဲ့ကင်မီထိရောက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအနည်းဆုံးတစ်မျိုးတော့လာမယ့်2022ခုနှစ်မှာထွက်ရှိဖို့မျှော်လင့်ကြောင်းဒါပေမဲ့အဲ့ဒီထွက်ရှိလာမယ့်ကာကွယ်ဆေးဟာကန့်သတ်နေတာဖြစ်နိုင်မယ်လို့ဆော်မီနေတန်ကပြောပါတယ်။ကမ္ဘာတစ်ဝန်းမှာ COVID-19 ရောဂါကာကွယ်ဆေးအဖြစ်စမ်းသပ်ထုတ်လုပ်နေတဲ့ဆေးမျိုးပေါင်း180ကျော်ရှိပါတယ်။ဒီထဲမှာ10ခုကလူရင်းနဲ့စမ်းသပ်တဲ့နောက်ပိုင်းအဆင့်ကိုရောက်ရှိနေပြီးကျန်တာတွေကတော့တခြားအဆင့်တွေမှာပဲရှိနေပါသေးတယ်။အမေရိကန်က Johnson & Johnson နဲ့ AstraZeneca ကုမ္ပဏီကတော့နောက်ဆုံးဆင့်စမ်းသပ်မှုကိုမကြသေးခင်ကခေတ္တရပ်ဆိုင်ထားပါတယ်။ဒီကာကွယ်ဆေးစမ်းသပ်တဲ့နေရာမှာစိန်နှဝန်ထမ်းဖြစ်လူကိုယ်တိုင်စမ်းသပ်ခံခဲ့တဲ့သူတယောက်ဖြားနာခဲ့တာကြောင့်အဲ့လိုခေတ္တရပ်ဆိုင်ထားတာပါ။အခုလိုကာကွယ်ဆေးတွေထုတ်နိုင်ဖို့ကြိုးစားနေချိန်မှာပဲဥရောပမှာလည်းကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပါတယ်။ ဘွာတော်မှာအခုဆိုရင်ယောဂကုဆတ်သူစုစုပေါင်း38တန်းကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူလည်း1တန်းကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသိစင်အောင်ပါသတင်းလေးကိုဆက်လက်ကြီးညာဖေးသွားပါမယ်ရှင်American ပြည်ထောင်စု UK ဥရောပသမဂ္ဂ EU နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရင် UNHCR တို့ပူးပေါင်းပြီးရိုဟင်ဂျာအကြမ်းတည်းဖြေရှင်ရေးအလူရှင်များဆိုင်ရာညီလာခံကိုရှေ့ပတ်ထဲမှာကျင်းပမှာဖြစ်ပါတယ်အဲ့ဒီညီလာခံကိုဗီဒီယိုကတစင်အောက်တိုဘာလ22ရက်နေ့မှာပြုလုပ်တော့မှာဖြစ်ပြီးရိုဟင်ဂျာတွေနဲ့အတူရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့လူမှုအသိုင်းအဝိုင်းတွေနဲ့မြန်မာနိုင်ငံအတွင်းအုပ်ရင်ဆွန့်ခွာပြောင်းရွှေ့နေထိုင်နေရသူတွေကိုအကူအညီတိုးမြှင့်ပေးဖို့ကမ္ဘာနိုင်ငံတွေကိုတိုက်တွန်းသွားမှာဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လကတည်းကဖြစ်ပွားခဲ့တဲ့အကျအတဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်မှုအရေး American Dollar 1 Billion ကျော်ကိုကုလသမဂ္ဂကအကူအညီတောင်းခံထားပေမယ့်အဲ့ဒီပမာဏရဲ့တဝက်အောက်သာလက်ခံရရှိသေးတာပါ။ COVID-19 ကာယရောဂါကြောင့်လည်းရှိရင်ဆွဲအလူငွေပမာဏရောနေနေတဲ့ပြဿနာကပိုပြီးတော့ဆိုးလာတာပါ။ရိုဟင်ဂျာအကျတဲကိုဖြည့်ရှင်ရမှာဒုက္ခတွေပြီးမိမိဆန္ဒအလျောက်ဘေးရန်ကင်းကင်းနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နိုင်ရမယ်ဆိုတဲ့အချက်ကိုဒီညီလာခံမှာထပ်ပြီးတော့ပြောဆိုခွင့်ရရှိမှာဖြစ်တယ်လို့တကဘာလုံးကလည်းနဲ့ကင်တက်တွေအပြည့်ခက်ရစေးရေးကုလသမဂ္ဂအတွင်းမှုချုပ်ရဲ့မေတ္တာရက်ခံချက်ကိုလည်းထပ်မံဖော်ထုတ်တောင်းဆိုသွားမှာဖြစ်တယ်လို့ဗြိတိန်အစိုးရရဲ့ရိုဟင်ဂျာညီလာခံဆိုင်ရာသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ရတဲ့ဒုက္ခတွေကိုပြန်ပြီးတော့စီစဉ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်ရှင်COVID-19 ရောဂါရှိမရှိ9မိနစ်အတွင်းစစ်ဆေးပေးနိုင်တဲ့ကိရိယာကိုဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေတီထွင်လိုက်ပါတယ်။ဒီကိရိယာကိုလူများပြားကိုစစ်ဆေးဖို့လိုအပ်တဲ့လေရင်ခွင်းလိုနေရာမျိုးနဲ့တခြားစီးပွားရေးလုပ်ငန်းတွေအတွက်အသုံးပြုနိုင်မယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒီ COVID-19 အမြင်ဆန်းတဲ့ကိရိယာတွေကို2021ခုနှစ်အစောပိုင်းလောက်မှစပြီးတော့ထုတ်လုပ်ဖို့ပြင်ဆင်မှာဖြစ်ပြီးနောက်6လလောက်မှဒီကိရိယာတွေကိုအသုံးပြုဝင်ရနိုင်မယ်လို့မျှော်မှန်းထားပါတယ်။ဘူဒူနီတီစင်းတွင်ရာတကဘာလုံးယောဂကုသသူ38တန်းရှိပြီးတိတ်ဆုံးသူကတတန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကုသမှုအများဆုံးဖြစ်ပြီးအိန္ဒိယနဲ့ဘရာဇီးကဒုတိယနဲ့တတိယနေရာတွေမှာရှိပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတွေကြားကုသယောဂကိုဘယ်လိုတုံ့ပြန်တယ်လဲ၊ဘယ်လိုရိုက်ခတ်မှုတွေရှိတယ်လဲဆိုတာတွေမှာတစ်ဖက်ဆောင်းနေမညီမညာဖြစ်နေတဲ့အကြောင်း WHO အကြီးအကဲကပြောပါတယ်။
Almost 70% of all cases reported globally last week were from
ဒီကနေ့ကကဘာတဝန်းကူးစက်မှုတွေရဲ့80%ကနေဟာနိုင်ငံ၁နိုင်ငံကဖြစ်ပါတယ်အဲဒီနေရာမှာကူးစက်မှုတဝက်လောက်ဟာ၃နိုင်ငံမှာပဲဖြစ်နေရပါလို့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကပြောပါတယ်ဒီသတင်းပတ်ထဲမှာပဲ Johnson & Johnson ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးသုတေသနလုပ်စမ်းသပ်တဲ့လူနာတွေတဲ့အကြောင်းရင်းမဖော်ပြနိုင်တဲ့ဖြားနာတာတွေကြုံရတာကြောင့်ကာကွယ်ဆေးစမ်းသပ်မှုတွေရပ်ဆိုင်ထားတယ်လို့ကြေညာပါတယ်။အယ်လီလီလီဆေးကုမ္ပဏီကလည်း COVID-19 ကူးသားဆေးစမ်းသပ်မှုတွေကိုလုံခြုံဘေးကင်းမှုအပိုင်းမှာစိုးရိမ်ရတာကြောင့်ယာယီရပ်ဆိုင်ထားတယ်လို့မနေ့ကကြေညာထားပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဒီကနေ့တရုတ်နိုင်ငံမှာကူးစက်သူလူနာအသက်17ယောက်ရှိပါတယ်။အဲ့ဒီထဲမှာချင်းတောင်မြို့ကပြည်တွင်းကူးစက်သူတယောက်နဲ့ကျန်10ယောက်ကတော့ပြည်ပကပြန်လာသူတွေဖြစ်တယ်လို့အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။တရုတ်နိုင်ငံတွင်အခုထိ COVID-19 ကူးစက်သူ15,000ကျော်နဲ့သေဆုံးသူက4,600ကျော်ရှိပါတယ်။အိန္ဒိယမှာတော့ဒီကနေ့ COVID-19 ကြောင့်သေဆုံးသူ680ရှိပြီးဒါဟာ3လနီးပါးအတွင်းတရက်တာသေဆုံးမှုနှုန်းအနည်းဆုံးဖြစ်ပါတယ်။စုစုပေါင်းသေဆုံးသူကတော့1,000နဲ့1,000ကျော်ရှိပါတယ်။အင်ဒိုနီးရှားမှာဒီကနေ့တရက်ထဲကူးစက်သူ4,400ကျော်နဲ့စုစုပေါင်းကူးစက်သူ3,400ကျော်ရှိပါတယ်။ဒါဟာအရှေ့တောင်အာရှတွင်ကူးစက်မှုတို့အများဆုံးဖြစ်လာတာပါ။ဖိလစ်ပိုင်မှာတော့ဒီကနေ့ကူးစက်သူ2,200ကျော်နဲ့သေဆုံးသူ90ရှိပါတယ်။စုစုပေါင်းယောဂကုသထားသူ3,400ကျော်ရှိပြီးအင်ဒိုနီးရှားပြည်ရင်အရှေ့တောင်အာရှမှာကူးစက်မှုတို့အများဆုံးဖြစ်ပါတယ်ရှင်။ အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးဘရာဗိုဆူဗီယန်ထူကိုအမေရိကန်ပြည်ထောင်စုကိုလည်းရောက်လက်ပတ်နိုင်မှုအမေရိကန်အစိုးရကဗီဇာထုတ်ပေးခဲ့တဲ့အပေါ်လူခွင့်ရေးအဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်။အင်ဒိုနီးရှားစစ်တပ်အထူးအဖွဲ့ကိုပါဆက်စ်ရဲ့အကြီးအကဲဟောင်းဘရာဗိုဟာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမှာတာဝန်ရှိသူတဦးဖြစ်တာကြောင့်အခုလိုကန့်ကွက်ရတာလို့ဆိုပါတယ်။ဘရာဗိုဟာရှီတီမော့အနောက်ပါပူဝါနဲ့ဂျကာတာမြို့ကကျောင်းသားဆန္ဒပြပွဲတွေနှိမ်နင်းခဲ့တာမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တင်နဲ့2000ပြည့်နှစ်တုန်းကအမေရိကန်ဗီဇာညှင်းပယ်ခံခဲ့ရဘူးပါတယ်။အမေရိကန်နိုင်ငံယာယီဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်မှာတော့နှစ်နိုင်ငံဆက်ဆံရေးပုံမှန်ခိုင်မာစေရေးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဝန်ကြီးပရာဘိုကိုတောက်ကြနေမှာပင်တဂွန်စစ်ဌာနချုပ်မှာအခန့်ကြိုဆိုဖို့စီစဉ်ထားတယ်လို့ပါရှိပါတယ်။နှစ်နိုင်ငံတာဝန်ရှိသူတွေကြားဒေသဆိုင်ရာကိစ္စ၊ကာကွယ်ရေးနဲ့ကုန်သွယ်မှုကိစ္စ၊လူညုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စနဲ့နှစ်နိုင်ငံစစ်တပ်အကြားလှုပ်ရှားဆောင်ရွက်နေတဲ့ကိစ္စတွေအပြင် COVID-19 တုံ့ပြန်ရေးကိစ္စတွေပါဝင်ဆွေးနွေးမယ်လို့လည်းပြောပါတယ်။အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးဘရာဗိုစီဗီအန်တို့ဟာတောက်ကြနေမှာအမေရိကန်ကာကွယ်ရေးဝန်ကြီးမာ့ခ်အက်စပါ၊ပူးရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာ့ခ်မီလီတို့နဲ့တွေ့ဆုံဖို့အစီအစဉ်ထားပါတယ်ရှင်။တို့ရရှင်များရှင်ကြာတာပြင်းညပိုင်းကျွေနောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကိုဗစ်ကရောဂါကူးစက်မှုတွေအဓိကကြုံရတဲ့ရန်ကုန်တိုင်းအတွင်းရောဂါကူးရှိရှိတာဝန်ရှိသူတွေတိုးမြင့်စစ်ဆေးနေပေမဲ့ရောဂါလက္ခဏာမရှိသူတွေမလိုအပ်ဘဲစစ်ဆေးရတယ်မလုပ်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကိုဗစ်ရောဂါဘူးကူးစက်သူထွက်ဝက်ကြောရှိနေတဲ့ရန်ကုန်တိုင်းမှာအခမဲ့စစ်ဆေးတာအပါအဝင်ရောဂါထိန်းချုပ်ရေးအရှိန်မြှင့်ဆောင်ရွက်နေပါတယ်။တောင်ကလာ၊တင်ငန်းကျွန်း၊တာမွေ၊မင်္ဂလာတောင်ကျွန်းနဲ့ရန်ကင်းမြို့နယ်တွေမှာနေထိုင်သူတွေကကိုဗစ်ရောဂါလက္ခဏာရှိသူတွေကိုအခမဲ့စစ်ဆေးပေးနေပြီးရောဂါဘူးရှိသူအဖြစ်အတည်ပြုထားသူတွေကိုလည်းသီးခြားခွဲကူတာပေးနေကြောင်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနဗဟုသုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်။ဒါပေမဲ့လည်းမလိုအပ်တဲ့စစ်ဆေးတာမျိုးတွေကတော့အကျိုးမရှိနိုင်ဘူးလို့လည်းပြောပါတယ်
။ဒီဟာရဲ့အဓိကရည်ရွယ်ချက်ကတော့ပြည်သူလူထုတွေမှာတန်လျာလက္ခဏာရှိနေတဲ့သူတွေကိုပေါ်ထုတ်ဖို့ရည်ရွယ်ချက်ဖြစ်ပါတယ်။ဒီညမှာတချို့တွေကရောဂါလက္ခဏာလည်းဘာမှမရှိဘူး။ဘာမှလည်းပိုးထွက်ရလို့လည်းထိတွေ့မှုမရှိဘူးလို့အဲ့လိုမျိုးစစ်ချင်တဲ့ဆိုတဲ့သူတွေတော့အဓိကရည်ရွယ်တာမဟုတ်ပါဘူးသူပြောပြရပြီ။အခုလက်ရှိလာပြတဲ့သူတွေအနေနဲ့ဆိုလို့ရှိရင်တကယ်ကိုသူတို့မှာဆိုတော့ရောဂါလက္ခဏာရှိနေပြီးသားသူတွေဖြစ်တဲ့အတွက်ကြောင့်ကိုယ်ကရောဂါလက္ခဏာမရှိဘဲနဲ့သွားစစ်ရင်သူတို့တွေနဲ့ထိတွေ့ပြီးတော့ကူးစက်နိုင်ပါတယ်ဒါလေးကိုတော့သတိပေးချင်ပါတယ
်ရောဂါလက္ခဏာရှိသူတွေစီကနှာခေါင်းတိုးပဲယူစစ်ဆေးပေးနေတာဖြစ်ပြီးအခုအသုံးပြုနေတဲ့ test တွေဟာ WHO ကအတိအမှတ်ပြုထားပြီးသားဖြစ်လို့စိတ်ချရပါမယ်အားနည်းချက်တွေကတော့ရှိနေပါတယ်ရောဂါလက္ခဏာရှိသူတွေကို9ရက်ကနေ9ရက်အတွင်းစစ်မယ်ဆိုရင်တော့အကောင်းဆုံးရလဒ်ကိုရနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ရောဂါလက္ခဏာရှိသူတွေနဲ့လိုအပ်တဲ့သူတွေကတော့အမြန်ဆုံးစစ်ဆေးမှုခံယူသင့်တယ်လို့လည်းဒေါက်တာခင်ရင်ကြီးကပြောပါတယ်
။အခုလက်ရှိ EY Center မှာစစ်ဆေးတဲ့ဆိုတာကကျမတို့ Rapid Diagnosis Test စီမံစစ်တာဖြစ်ပါတယ် Antigen Test ဖြစ်ပါတယ်။ဒါမဲ့လို့ဟိုအခမဲ့တိုင်းဟာဆိုလို့ရှိရင်အားလုံးတွေမဟုတ်ပါဘူးဆိုလို့ဒါလေးကိုသိစေချင်ပါတယ်ဒီနေရာမှာတော့ကျမရေးဝန်ထမ်းအနေနဲ့စေတနာဝန်ထမ်းတွေ volunteer တွေရတော့ဘယ်မျိုးတယ်မှမဆိုတာဆွလို့ရပါတယ်ဒါလေးကိုသိလိုက်ချင်ပါတယ်ကျမတို့စစ်တဲ့သူပဲတယောက်မှာဟုတ်ပြတာမယောင်ရှိရဲဆိုတာသိရှိနေမှာဖြစ်ပါတယ်မနေ့ကကျမတို့ခြေဒီမှာတွေ့ရတဲ့အတေရဆိုလို့ရှိရင်ဒီစန်တာတွေမှာလာစစ်ထားတဲ့30 40ရာခိုင်နှုန်းလောက်က positive ဖြစ်တယ်ဆိုတာဒါသိရှိရပါတယ်
ကိုဗစ်ရောဂါရှိမရှိမြန်မြန်ဆန်ဆန်စစ်ဆေးနိုင်တဲ့အန်တီဂျင်စစ်ဆေးမှုတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြီးခဲ့တဲ့လနောက်ပိုင်းမှာပဲအတည်ပြုပေးထားတာပါ။ဒါပေမဲ့လည်းဒီနည်းဟာရောဂါလက္ခဏာမရှိတဲ့သူတွေအတွက်တော့အကျိုးမရှိဘူးလို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်။
သူကဒီဗိုင်းရပ်စ်ရဲ့ပရိုတီးန်ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မလားကမ္ဘာ့ပေါ်နေတော့အချိန်မှာစမ်းသပ်မှာအကောင်းဆုံးဖြေရတာဖြစ်ပါတယ်။သို့တော့ PCR test ကတော့ virus ရဲ့ gene ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မို့သူကပို့ပြီးတော့ sensitive ဖြစ်ပို့ပြီးတော့ကြောင်ပိုင်းတော့မှဖြေရမှန်တယ်ပေါ့။ဒါမျိုးတွေကွာပါ့။နောက်တစ်ခုကနှလုံးသွေးကိုယူရတာဖြစ်ပါတယ်။သွေးကိုစစ်တာပေါ့။ဒီလိုစစ်ပေးတဲ့သူတွေနဲ့ food PCR ဝယ်ရမှာဖြစ်ပါတယ်။ပြင်ကျွေးချင်မှုပါ။
အခုစီကွက်ထဲမှာရှိနေတဲ့သွေးဖောက်စလို့ရတဲ့ antibody test kit တွေဟာရောဂါစစ်ဆေးရမှာတိကျမှုမရှိသလိုကိုယ်သူဘောနဲ့ကိုယ်စစ်ဆေးနေတာတွေကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတားမြစ်ထားပါတယ်။ကိုယ်စီမှာကိုဗစ်ရောဂါလက္ခဏာတွေရှိလာပြီးဆိုရင်တော့သက်ဆိုင်ရာကိုဗစ်စင်နာရီစီအချိန်မီသွားရောက်ပြသဖို့ကိုလည်းသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာအတည်ပြုလူနာပေါင်း 31,325 ဦးရှိနေပြီး သေဆုံးသူကတော့832ဦးရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေတရင်ပေးပို့ထားပါတယ်
။ကိုဝဲတက်ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဆက်ယုံတယုံမှာရာကနန်းရှိတဲ့အလုပ်သမားတွေမှာယောဂါပိုးရှိနေတာတွေ့ရတဲ့အကြောင်းတရင်ကြောင့်ဆွေရည်မှုတွေထုတ်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျမအကန့်နှုန်းပါ။ကောဝေကယောဂါကုသမှုတွေကြောင့်ရန်ကုန်တိုင်းအတွင်းယာယီပိတ်ထားရတဲ့ဆက်ယုံတွေကိုဒီတစ်ပတ်သေးပြန်ဖွင့်ပေးလိုက်တဲ့အချိန်မှာပဲဆက်ယုံတရုံမှာယောဂါကုသသူရာကနာအထီတွေ့ရတဲ့အကြောင်းသတင်းတွေထုတ်ပေါ်ခဲ့တာပါမင်္ဂလာတောင်ဆက်မှုဆောင်ကမှန်ဘလူးဆက်ယုံမှာအလုတ္တမရာကနာအထီယောဂါကုသနေတာတွေ့ရတဲ့အတွက်ကျန်းမာရေးဆိုင်ရာလုံခြုံချက်တွေကိုအလုတ်ရှင်ရောအလုတ္တမတွေပါတိတိကျကျလိုက်နာဖို့လိုအပ်ကြောင်းကျမရည်နဲ့အကစားဝင်ကြီးဌာနဗဟုကုသယောဂတက်ချေရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။အဲ့မှာလဲအမှန်ပြောဆိုဆက်ရုံတရုံမှာဆိုလို့ရှိရင်ယောဂဗဟုကုသတဲ့သူပေါ့နော်။ဗျာနဲ့ချီရှိတယ်ပေါ့နော်။တရားကျော်200ဝန်းကျင်ရှိနေတယ်။ရှိနေတဲ့အပိုင်းမှာဆိုလို့ရှိရင်ဒါဟာအထူးကြီးစားမဲ့ကာလဖြစ်ပါလေ။အဓိကကတော့တရားနဲ့တရားနော်။မိမိကကသူတို့လှုပ်လှုပ်တဲ့နေရာမိမိကကဖြစ်မနေရဘူးပေါ့နော်။သူတို့တွေကိုလက်ဆေးဖို့အတွက်လုံးလုံးတဲ့နေရာနဲ့ဝန်းကျင်မှာဆိုရင်ဟန်းကျဲတဲ့အလွယ်တကူစိတ်နာအောင်လုပ်ထားရမယ်မတ်စ်ကိုဖြည့်ချင်းနဲ့မတ်စ်ကိုတတ်ထားရမယ်အဲ့ဒါကိုလည်းအများပဲပစ္စည်းတွေကိုတွဲတော့ပြည်တဲ့ခါတိုင်းမှာအဲ့ဒါကိုမကင်တယ်ခင်စိတ်နဲ့ကင်တယ်ပြည့်စိတ်နဲ့
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရကစက်တင်ဘာလနှောင်းပိုင်းမှာပဲရန်ကုန်တိုင်းအတွင်းကကုန်ထုတ်လုပ်ငန်းတွေကိုသတင်းနှစ်ပတ်ကြာရပ်နားထားဖို့အစိုးရကအမိန့်ထုတ်ခဲ့တာပါသတင်းနှစ်ပတ်ပြည့်ခဲ့ပြီးနောက်ဒီလစံပိုင်းမှာပဲနောက်ထပ်သတင်းနှစ်ပတ်ရပ်နားထားဖို့တက်တန်းထပ်တိုးထားပေမဲ့တက်မှတ်ထားတဲ့ရက်မပြည့်ခင်မှာပဲကျန်းမာရေးဆိုင်ရာလိုင်းညွန့်ချက်တွေနဲ့ကန့်ညီတဲ့လုပ်ငန်းတွေအနေနဲ့လုပ်ငန်းတွေပြန်လုပ်နိုင်ကြောင်းခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းလူစုလူဝေးနဲ့အလုပ်လုပ်ကိုင်နေကြရတဲ့လုပ်ငန်းခွင်မှာယောဂါကုသနိုင်တဲ့အန္တရာယ်ရှိနေတာကြောင့်စိုးရကစောက်ကြည့်စစ်ဆေးဖို့လိုတယ်လို့လည်းရန်ကုန်တိုင်းနှိုင်းတာယာမြို့နယ်ရှင်လင်းမဆက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်းကပြောပါတယ်။
နိုင်ငံတော်အများเนาะကျွန်တော်တို့စက်ရုံလုံးရုံတွေကိုဦးစီးပြီးတော့ပေါ့เนาะဖြစ်ပေးနိုင်မယ်ဆိုလို့ရှိရင်ဖြစ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းတတ်နိုင်တယ်လို့ပေါ့เนาะဝိုင်းပြီးတော့ကြက်ခံပေးမယ်ဆိုလို့ရှိရင်ဒါနိုင်ငံတော်အတွက်လည်းဝင်လို့ဝင်ဖို့မဖြစ်တော့ဘူးပေါ့เนาะဒါဆိုရင်ကိုယ်စက်ရုံမှာဆစ်လိုက်တဲ့ခါကျတော့ဆစ်လိုက်ချက်ချင်းပြည့်ပဲခါကျတော့လူတွေကစိတ်ထဲရှင်းသွားတာပေါ့ဗျာဒါလေးတွေလည်းလုပ်ပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကပူးပေါင်းပါဝင်ပေးဖို့လည်းအချိန်မရှိတာပေါ့เนาะ
ကောင်ထလုံငန်းတွေပြန်ခွေပြလိုက်ပြီးတဲ့နောက်မှာပဲအလုတ်သမားတွေကြာယောဂါပိုးကူးဆက်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်တိုင်းမော်ဘီမြို့နယ်အထည်ကျော်အလုတ်သမားအဖွဲ့ဥက္ကဋ္ဌတော်မြတ်မြင့်တက်ကလည်းမော်ဘီမြို့နယ်ကလုပ်ငန်းခွင်မှာကူးဆက်သူတချို့တွေ့ရှိထားတယ်လို့ပြောပါတယ်
။ဟိုမော်ဘီရုံကြီးစာဖွင့်တော့အခုလက်ရှိကတော့တရုံ၂ရုံ၃ရုံအဲလောလောဆယ်မှာတော့ကျားတို့ဟိုဟာဟို၃ရုံရှိထားတယ်ပေါ့နော်။ဟိုဒီအခုဆက်ရုံဖွင့်ဖွင့်ခြင်းမှာပေါ့။ကျားတို့ပိုးတွေ့တဲ့လူကတော့ဟိုတုံးရောက်ပဲရှိပါသေးတယ်ဒီဟိုဟာဒီအခုဆက်ချင်းပေါ့နော
်ရန်ကုန်တိုင်းအစိုးရကတော့လုပ်ငန်းရှင်တွေနဲ့အလုပ်သမားတွေအနေနဲ့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့နဲ့ပြန်လည်ပတ်နေတဲ့ဆက်ရောင်းအလုပ်ရုံတွေကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့မညီတာတွေတွေ့ရှိရင်ယာယီရက်ဆိုင်ဖို့ညွှန်ကြားထားပါတယ်ဆက်ရောင်းအလုပ်ရုံတွေပြန်ဖွင့်ပေးထားတဲ့အခြေအနေနဲ့အလုပ်သမားတွေကြားယောဂါပိုးကူးစက်မှုတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့မရခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ကပ်ယောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထောက်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွယ်အလုပ်သမားတွေရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းတင်းလာနေတုန်းကအွန်လိုင်းကမိတ်ခွန်းပြောရမှာထည့်သွင်းပြောဆိုခဲ့တာပါဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်ပဲ့ရမှာယောဂအန်ဒီကာကွယ်ရေးစီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါရစေ။ကျမအာကနုံရန်ကောင်ကနေသတင်းပို့ထားတာဖြစ်ပါတယ
်။ကိုဗစ်ကပ်ယောဂကာလမှာလူမှုဖူလုံရေးအာမခံချက်မရှိတာကြောင့်အခက်ကြုံနေရတဲ့အလုပ်သမားတွေအစိုးရရဲ့အထောက်အပံ့ရရေးအခက်အခဲတချို့ရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျမအိတ်တနာထွန်းပါကပ်ယောဂကာလအင်ဂျီမထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းထဲမှာစားဝတ်နေရေးအခက်အခဲကြုံနေရတဲ့အလုပ်သမားတွေတဲမှာလူမှုဖူလုံရေးအာမခံချက်မရှိတဲ့သူတွေကိုလူမှုဖူလုံကြီး40ရာခိုင်နှုန်းအလုပ်ရှင်ဘက်က60ရာခိုင်နှုန်းထောက်ပံ့ပေးနေပါတယ်။ဒါပေမဲ့လူမှုဖူလုံရေးအာမခံချက်မရှိတဲ့အတွက်အခက်အခဲကြုံနေကြရတဲ့သူတွေရှိနေတာကြောင့်ငွေကျပ်ဘီလီယံ20ကျော်သုံးဆွဲပြီးထောက်ပံ့ပေးဖို့အစိုးရကပြင်ဆင်နေပါတယ်။လူမှုဖူလုံရေးထဲမှာအကျုံးမဝင်တဲ့နေစာ၊ယာယီ၊ပုတ်ပြတ်၊ဆက်လုပ်ရေးလုပ်တာ၊အနှီးရင်လုပ်တာ၊ကုန်တင်ကုန်ချလုပ်တာ၊ကယ်ရီသမားစတဲ့အလုပ်သမားတွေကိုတဦးကိုကျပ်3000စီကြီးအော်တိုဘာလဒုတိယပတ်အတွင်းမှာထောက်ပံ့နိုင်ဖို့ရည်ရွယ်ထားခဲ့ပေမဲ့အခက်အခဲတွေကြုံနေရတယ်လို့လည်းမြန်မာနိုင်ငံဆက်လုပ်ရေးနဲ့တစ်လုပ်ငန်းအလုပ်သမားများတမကအဖွဲ့ချုပ်ဥက္ကဋ္ဌဦးမင်းမင်းလက်ကအခုလိုပြောပါတယ်
။ဒီပြင်ပဆက်မှုလုပ်ပြပါမှာရှိတဲ့ဒီနေသားယာယီပုတ်ပြတ်တွေပေါ့ เอาชาวบ้านเราลงเกลือดีดีลงตัวมันยิ่งหัวหน้าดีกว่าเราบริโภคเลี้ยงสุนอเนี่ยท่านอะไรมาตีอาเมื่อมาตีเงี้ยเนี่ยเราเลยอะไรอยู่บ้างเนาะเนี่ยจ้าเจ้ามาชี้ดีเราเนี่ยเลยมาตัวยาวเกลือเนี่ยเนี่ยจ้าเจ้าพ่อมาชั้นพี่โยมาทอดทานเลยมาทอดทีอะไรก็เจอทีมีเนี่ยยงนี่ก็เลยอุมาลูกมาอุ้ยยงนั่นละก็ทรีโอชอยมุยยงนั่นละก็ตัวที่เราอุมาเนี่ยจ้าเจ้ามาชี้เจ้าตัวลักษณะยังไม่ชี้บ้างเนาะแล้วแค่นั้นไม่ใช่สิว่าเราแต่ละที่ไม่ทราบว่าฉะนั้นว่าเอาดูว่าเราดูดีอะไรบ้างแต่เรากูซาลุยองเนาะแต่ส่วนนี้ยังไงกันเราเนาะแต่เมื่อคุณจะดีจ่อเป็นนี่มาตัดเองจ่อพี่เมื่อเราเลยมันจะยาดิมันก็มันจะยาดีเปล่ามันจะยาดีหูน้อยคู่กันแต่ดีลูดีเลยตอนที่มาดีเนี่ยมาเต็มลุ่มเนี่ยไปมาเต็มลุ่มยาไปสุดท้ายมันทุลาดีกว่าเนาะแต่มาดาวรู้ฉะนั้นเราโอ้สิ่งนี้เนี่ยเลยวันนี้เราดาวทุบปีบุตรเราเนาะท้องสุดราชีบาลเนี่ยฉะนั้นเราเกี่ยวและสัตย์นาวัน
လက်ရှိအခက်အခဲဖြစ်နေကြတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြေးကိုမြန်မြန်ပေးနိုင်အောင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းဦးမင်းမင်းလက်ကအခုလိုဆက်ပြောပါရစေ
။ဦးမလှိုင်တန်းအောင်ပါဆိုလို့ရှိရင်တော့ကျွန်တော်ဒီဥမွေးရတဲ့အတွက်ကျွန်တော်ဒီကိုရောက်တာကတော့ဘယ်နဲ့2000ဝန်းကျင်လောက်ရှိတယ်။ဒါတော့ဟိုသူတို့ဟိုတင်ဖို့ပေါ့နော်။အခက်အခဲဖြစ်တဲ့ဟာက2000ဝန်းကျင်လောက်ရှိနေတယ်။ရွှေပြည်သားမှာဆိုလို့ရှိရင်တော့1000ဝန်းကျင်လောက်ရှိတယ်။အဲတကုံစိတ်ကဲမှာဆိုလို့ရှိရင်လည်း1000ကျော်လောက်ရှိရဆံပါဘောလုံးတော့ဒါဟိုလက်ရှိအနေထားပေါ့နော်ကျွန်တော်ပြောလို့ရှိရင်စောက်လို့ရေကဏ္ဍတစ်ခုရအောင်ပါဆံပါ5သိန်းဝန်းကျင်လောက်ရှိတယ်ဒါမျိုးရန်ကုန်တိုင်းတစ်တိုင်းထဲမှာတော့ပါအဲအဲ့တော့အဲ့လူတွေကလည်းအလုံးအမတန်ကိုဒါလက်ရှိအခြေအနေမှာဒုက္ခရောက်နေကြပါဟဲ့တော့ဒီ3000ပေါ့ဒီ3000ဆိုတဲ့ငွေပမာဏကအရင်ကြီးမမြအောင်ဆိုမဲ့သူတို့အတွက်ဘာပဲဖြစ်ဖြစ်1000တနည်းအားပေါ့နော်အခောက်တန်ကြီးရရှိမှာဖြစ်တဲ့အတွက်အလုပ်သမားတိုင်းလည်းဒါကိုညှို့လင့်နေကြတယ်ဝင်ဖြစ်ကြတယ်လိုချင်ကြတယ်ပေါ့နော်ဟိုကုရမေဖြစ်နေတယ်ဖြစ်နေတဲ့အောက်ဒါရောင်းတိုင်းအစိုးရအနေနဲ့တော့တခုခုပေါ့နော်ကျွန်တော်တို့ဒါဆုံးဖြတ်ပြီးတော့ဘေဌာနကိုဒီလူတွေအတွက်ကိုဘေဌာနကိုဖြစ်ရင်ပေါ့နော်ဒါကျွန်တော်တို့တာဝန်ပေးမလဲဘေဌာနကိုတော့တင်ခိုင်းမလဲဒါတော့လည်းအမြန်လို့အကောင့်ဆက်ဖို့လေးကျင်ပါတယ်
ကိုဗစ်ကပ်ရောဂါကာလအတွင်းမှာအလုပ်သမားတွေရဲ့လူမှုဖူလုံရေးထောက်ပံ့ငွေကိုတိုးမြင့်ပေးနိုင်ဖို့အတွက်ကိုလည်းပြန်လည်သုံးသပ်ပေးမယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေကအောက်တိုဘာ10ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာပြောခဲ့ပါတယ်ရှင်။ကျွန်မအိဒနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတ
ယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေနဲ့ပြစ်ကတ်မှုတွေဆက်လက်ဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရခိုင်ပြည်နယ်မင်းပြမြို့နယ်ဘက်မှာဒီကနေ့တိုက်ပွဲဖြစ်ပွားနေတယ်လို့ပြီးခဲ့တဲ့ရက်တွေအတွင်းတပ်မတော်ကအကြီးအကျယ်ထိုးစစ်ဆင်ခဲ့တဲ့ရတိတ်တောင်မြို့နယ်ဘက်မှာလည်းလက်နက်ကြီးပစ်ကတ်မှုတွေကြောင့်ဒေသခံတွေသိမ်းရှောင်နေကြရပါတယ်။မင်းပြမြို့နယ်တောင်ပုတ်ကင်နဲ့မေလွန်းရွာကြားဒီနေ့အစောပိုင်းဖြစ်ပွားတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အနီးအနားမှာရှိတဲ့ဖားပြူရွာကဒေသခံဦးမောင်သိန်းကကုလို့ပြောပါတယ်
။မေလွန်းကြားမှာတောက်ချောက်ဆိုတဲ့နေရာအဲ့ဒီဖြစ်ကြတယ်။ကျွန်တော်လက်ကြီးကပုံပေါ်မနေ့ဆိုရဲက3နာရီကျော်လောက်လက်နက်ကြီးအပြင်ပဲကြားနေရတဲ့အဲ့ဒါ
အေးရခိုင်လက်နက်ကိုင်ဖွဲ့ပြောခွင့်ရခိုင်သူကားကလည်းမင်းပြမြို့နယ်မှာဒီနေ့အစောပိုင်းတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုခဲ့ပေမဲ့အသေးစိတ်မသိရသေးဘူးလို့ပြောပါတယ်
။ဒီအော်တိုဘာလ15ရက်နေ့မှာတော့ဒီမင်းပြမြို့နယ်တောင်ပုတ်ပြည်ရွာရဲ့မြောက်ဖက်ပေါ့နော်ဒီ1ကီလိုမီတာလောက်အပေါ်မှာရှိတဲ့ကျွန်တော်တို့တပ်ဖွဲ့တွေရှိတဲ့နေရာကိုမြန်မာစစ်ကြောဘက်ကထိုးပေါက်ဝင်ရောက်လာတဲ့ပြကြမလို့ဒီနေ့မနေ့ပိုင်းမှာ나ယူဝဲလောက်တိုက်ပွဲဖြစ်တာရှိတယ်ကွာဆိုတော့ဒီတိုက်ပွဲအတွင်းမှာဒီထိခိုက်ကြဆုံးမှုအသေးစိတ်ကြတော့ဒုက္ခဆူဖြစ်ရ
ဒီကနေ့တိုက်ပွဲဖြစ်ပေါ်တဲ့နေမြေမှာတော့ဒီလဆန်းကလေးကတိုက်ခတ်မှုတွေဆက်သက်ဖြစ်ပွားနေခဲ့တာပါဒီတစ်ပတ်ထဲမှာပဲအေအေဖွဲ့ကနေရာယူထားတဲ့နေမြေကိုတပ်မတော်ကကြီးရည်လေးပူးတွဲထိုးစစ်ဆင်ခဲ့တဲ့ရသေးတာမြို့နယ်မှာလည်းတပ်မတော်ရေသားတင်ပေါ်ကနေလက်နက်ကြီးတွေနဲ့ပြေကမှုတွေရှိနေကြောင်းဒေသခံတွေကပြောပါတယ် ဒီနေ့အစောပိုင်းမှာပဲမယူမြင့်နေကြေးရွာတွေတပတ်လည်းကြီးတွေချက်ရောက်ခဲ့ကြောင်းလဲအောင်ကျောင်းဆောင်ရွာသားလူကပြောပါတယ်။
ဒီနေ့တော့အပေါ်ကဇက်တင်ဘောစင်တာပြီးတော့ရွာတွေကိုပြစ်တော့တယ်။ဒီတော့တိကေဟိုဘက်ကတင်ရှောင်းနောက်ပြီးအောက်ကျောက်တော်ဒီဘက်ကစင်ခလောက်ကြီးအဲ့ရော်တဲ့ကုလုံတောင်ရှောက်ပြစ်တော့တယ်။ဖလားသူရသေးသာမြို့နယ်တောင်ဘက်ချမ်းမိုးဆဲကျွန်းဘက်မှာလဲရေသတင်းဘောကနေလက်လက်ကြီးနဲ့ပြစ်ခတ်မှုကြောင့်ကံပြင်းရွာသားထောင်ချီနေရက်ကနေတင်းချောင်းနေရတယ်လို့ကံပြင်းအုတ်ချုပ်ရီမှုဥမောင်းထုံး
ဟုတ်ကဲ့ကျွန်တော်ကံရီဆိုရင်တော့ကာဝေးဆိုင်ဦးမှာတင်းချုံရတယ်ကျွန်တော်ကံတော့တထောက်ကြလို့ရှိတယ်ဒီလဆက်သုံးရက်နေ့ကစပြီးတော့ရတိတံမြို့နယ်စီစွမ်းနဲ့အောင်သာစီရွာကြားကအေးရခိုင်လက်နက်ကန်ဖွဲ့ရဲ့အခြေပြုရတောင်ကုန်းကိုမြမတမရောဘက်ကကြီးရည်လင်အားသုံးပြီးတိုက်နေတာပါဒီလိုသပူပေါင်းရရနဲ့ဆုတ်ဆစ်စင်ရမှာအောင်သာစီဂုံးကိုတင်ပနိုင်ခဲ့တယ်လို့
သမရောဘက်ကသတင်းထုတ်ပြန်ထားပါတယ်တိရခန့်တွေကတော့သမရောကအပြေအဝမသိမ်းချုံနိုင်သေးတာကြောင့်တိုက်ပွဲတွေဆက်ဖြစ်နေသုံးမယ်လို့ပြောကြပါတယ်ဒီကနေ့နေ့လယ်ပိုင်းထိမြေပြင်ဆိုးဆစ်မရှိပေမဲ့လက်နက်ကြီးတွေနဲ့ပြေကတ်မှုတော့ရှိနေကြောင်းတိရခန့်အောင်သာစီရွာသားသူကပြောပါတယ်အောင်သာစီကောင်တိုက်ပွဲကညီနေတဲ့အခုလွတ်လပ်ခြင်းတော့မနေ့ကလည်းနဲ့လာပြည့်တာ၊ညောင်ပြည့်တယ်လက်နက်ကြီးတွေလ
ကျွန်တော်တို့စိတ်ယုံလုံးယုံနေကိုဦးစီးပြီးတော့မနေ့ကမနေ့ကကြည့်တာဒီဖုန်ကြီးကြောင့်တစ်ခုလုံးသူ့ထွက်တော့တယ်လေမင်းပြားနဲ့ရေသိမ်းတာမြို့နယ်ဘက်ကတိုက်ပွဲနဲ့ပတ်သက်လို့တမတော်ပြောရေးစုခွဲရှိသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးရခိုင်ပြည်နယ်မှာတမတော်နဲ့အေဖွဲ့တို့ကြားဖြစ်ပွားနေတဲ့နှစ်နှစ်နီးပါးစီးရေးပြည်ပကတွင်အရသာတွေထိခိုက်ဒေဆုံးမှုတွေရှိနေတာကြောင့် ကျွန်တော်နိုင်ကိုအိမ်ဗီအိုအေမြန်မာပိုင်းအတွက်သတင်းပေးဖို့ထားတာဖြစ်ပါတယ်။
Rakhine Dine Dong Munima, Yuga with the Seung Yasin, Muda Democracy, Pushaw, Energy Party, Lotto Kuzili Long Tong Yago, Lenakan with Pansy Dore Kaisana Badalo, a cushion the Shinchin Lane Media Dedra, local can put it so in the Jump Jabame, Jonathan Nima. Shila Yuga with Machine Dime, Energy Party, Lotto Kuzili Long Tongo, Dongo Muni Ponga Jirama, Nedumabe, Befusigama Material, Lenakan with Pansy Kosong Doraba. Pansy Mune Patalo, Befusigama, Duru Lashes, so we talk of Josuram, Yomishi Dedalo, Anabanu Gura and Shishin Lin, Madi de Bulule, Tongo Muni, Energy Party, Piokoya, Uting, Ting, and Labiovare.
I don't know, the Naru, the then not only was it, said the Bamamashu, Bama, the Naru, the then to the Bamayadio. Yet the former, the Naru, the Mukuna, yet the Hoya, the Duru, many years when you like to be able to know you.
နောက်ထပ်တော့ပြဿနာကိုကျွန်တော်ကဘာလဲဆိုတော့ကျွန်တော်တို့အဆက်အသွယ်နေရာတွေကြောင့်ရဲတဲ့ခေါ်လဲမတူဘူးကျွန်တော်တို့လည်းဘာမှမတူဘူးတမ်းတော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ကြတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာနိုင်ငံရေးသမားတွေဖမ်းဆီးခံရတာတပ်ဖြတ်ခံရတာမျိုးတွေအရင်ကလေးရှိခဲ့ဘူးပါတယ်မနေ့တုန်းကဖမ်းဆီးချိန်မှာရှိနေခဲ့သူတချို့
ဘာမှမကန့်တော့ဘူးဒါပေမဲ့ကျွန်တော်တို့တာဝန်ရှိတဲ့ဘက်ကဘယ်ဖွဲ့စီလိုကျွန်တော်တို့တက်အပ်ပြီးချက်မတိသေးတဲ့ကြောင့်ဘယ်ဖွဲ့ကလို့ကျွန်တော်တို့မပြောဘူးဗျာအဲ့တော့အေးလည်းဖြစ်ကောင်းဖြစ်နေဒါကအဖွဲ့ကြီးလည်းဖြစ်ကောင်းပြီးမယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒါစောင့်ကြည့်နေတဲ့အနေအထားရှိတယ်အချင်းချင်းမှာတော့အာဖတ်ရှိတဲ့အဖွဲ့ကနေကျွန်တော်တို့ကိုဆက်ပြီးလုပ်
တမတော်ဖက်ကတစုံတရာပြောဆိုတာမျိုးမရှိသေးသလိုတမတော်နဲ့ရခိုင်ပြည်နယ်လုံခြုံရေးတာဝန်ရှိသူတွေလည်းဆက်သွယ်မေးမြန်းလို့မရပါဘူး။တရှိန်တဲ့မှာပဲစီရေးတိတ်မှနေတဲ့ရခိုင်ပြည်နယ်မှာဒီတဲ့ဒင်းတစ်ပတ်ထိစစ်ချောင်းဒုက္ခသူ9ယောက်နဲ့တန်ဃာတစ်ပတ်ကိုတမတော်ကဖမ်းဆီးသွားကြောင်းဒေသခံတွေကပြောပါတယ်။စစ်တွေမျိုးဇီတော်တော်ရဘုံကြီးကြောင်းမှာလာရောက်ခုလုံးနေဖမ်းဆီးခံရတာလို့လည်းကြောင်းထိုင်ဆရာတော်အရှင်ခင်မာစာရကမိန့်ပါတယ်
။အဲဒီမှာစစ်ကောင်ရဲနဲ့ပေါ့စစ်ကောင်ရဲနဲ့ညနေတိုင်း6နာရီလောက်မှသူတို့စစ်တပ်တွေကအဲဒီရှမ်းကဆင်းလာပြီးတော့စစ်တပ်တွေကအဲမှာအုံအုံရပေါ့ကိုင်းနောက်ကိုဝိုက်တယ်လက်ကိုင်းကြောင်းနောက်ကိုပေါ့ဝိုက်တယ်တဲ့မှာအဲကလေးတွေကဖုံဖုံကိုလာကြိုးတာအာဖုံဖုံကဒီနေ့အဲအုံရပေါ်ကနေပြီးတော့ဈေးလာဝေးတာဈေးလာဝေးမှာအဲကလေးတွေဖမ်းမိကြအဲမှာ
ကျွန်တော်တို့စိတ်ယုံလို့ယုံနေကိုဦးကြီးကြီးတော့ပေါ့နော်ဖြစ်ပေးနိုင်မယ်ဆိုတော့ကျွန်တော်တို့စိတ်ယုံလို့ယုံနေကိုဦးကြီးကြီးတော့ပေါ့နော်ဖြစ်ပေးနိုင်မယ်ဆိုတော့ကျွန်တော်တို့စိတ်ယုံလို့ယုံနေကိုဦးကြီးကြီးတော့ပေါ့နော်ဖြစ်ပေးနိုင်မယ်ဆိုတော့ကျွန်တော်တို့စိတ်ယုံလို့ယုံနေကိုဦးကြီးကြီးတော့ပေါ့နော်ဖြစ်ပေးနိုင်မယ်ဆိုတော့ကျွန်တော်တို့စိတ်ယုံလို့ယုံနေကိုဦးကြီးကြီ
ကျွန်တော်နေရခိုင်လက်နက်ကန်အဖွဲ့တို့ကြောင့်တိုက်ပွဲတွေဆက်လက်ကျင်းထိုင်နေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးသမားတွေအစိုးရဝန်ထမ်းတွေနဲ့အရာသားတွေဟာလက်နက်ကန်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေမကြာခဏကြုံရလေရှိပါတယ်တမတော်ကရောအဖွဲ့ကပါဖမ်းဆီးတာတွေရှိသလိုဖမ်းဆီးထိန်းသိမ်းစားစဉ်တွေ့ဆုံမှုတွေလည်းကြုံရလေရှိပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတ ်မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမယ့်ထွေထွေရွေးကောက်ပွဲနီးကပ်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့ပတ်ပြိုင်နဲ့ကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
် VOA American တဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်မီပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့ပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုတော့ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြောက်ထားတဲ့အရတားအစိုးရရဲ့လှုပ်ဆောင်နိုင်မှုစွမ်းရည်ကိုမကျေနပ်ရကဆန္ဒမဲမပေးဘဲရွေးကောက်ပွဲတပိတ်မှောက်ဖို့ဆော်ဩကြတဲ့လှုပ်ရှားမှုပေါ်ပေါက်လာပုံကိုဥုံခင်းကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ကိုဗစ်ရောဂါအန္တရာယ်ကြောင့်သွားလာလှုပ်ရှားမှုကိုကန့်တတ်တဲ့စီးမျဉ်းစည်းကမ်းထုတ်နေချိန်မှာရွေးကောက်ပွဲမှာမင်းမပေးဖို့စော်ဩတဲ့လှုပ်ရှားမှုပေါ်ပေါက်လာပါတယ်။ရွေးကောက်ပွဲမှာနိုင်ငံသားတိုင်းမင်းဆန္ဒပေးပိုင်ခွင့်ရှိတယ်လို့သတ်မှတ်ကြပါတယ်။ဒါပေမဲ့မင်းပေးတာကိုတာဝန်အဖြစ်မပေးမနေရပေးရမယ်လို့22နိုင်ငံမှာသာပြတ်ထန်းထားပါတယ်။မင်းပေးတဲ့တာဝန်ပြတ်လို့အရေးယူတဲ့နိုင်ငံကတော့17နိုင်ငံပဲရှိပါတယ်။မဲမပေးမနေရလို့ပြတ်တန်းထားတဲ့ဩစတြေးလျနဲ့စင်ကာပူမှာမဲမပေးသူကိုတံငွေဆောင်ခိုင်းပါတယ်။ထိုင်းနိုင်ငံမှာတော့မဲမပေးသူကိုအရေးမယူပါဘူး။နိုင်ငံအများစုမှာမဲဆန္ဒပေးတာကိုအခွင့်အရေးအဖြစ်သတ်မှတ်ပါတယ်။မဖြစ်မနေထားဆောင်ရမယ့်တံဝင်းလို့မသတ်မှတ်ပါဘူး။2008အခြေခံဥပဒေအခန်းကိုပုံမှန် 3-9-1 မှာအသက်18နှစ်ပြည့်ရင်မဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့သာဖော်ပြပါတယ်။ဥပဒေအရမဲပေးခွင့်ရှိသူတိုင်းမဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့ဖော်ပြပါတယ်။ရွေးကောက်တင်မြောက်ခြင်းနဲ့ဆိုင်တဲ့အခန်း၉တစ်ခုလုံးမှာဆန္ဒမဲပေးပိုင်ခွင့် The right to vote လို့သာသုံးတာမို့ မဲပေးပိုင်ခွင့်ဟာကိုယ်ပိုင်အခွင့်အရေးတစ်ခုသာဖြစ်နေပါတယ်ဒီအခွင့်အရေးကိုမဖြစ်မနေအသုံးပြုရမယ်လို့ပြဋ္ဌာန်းထားတာမျိုးမရှိပါဘူ
းမြန်မာပြည်နယ်မှာအကြမ်းဖက်တိုက်ခိုက်နေတာကိုမကျေနပ်သူတွေကရွေးကောက်ပွဲမှာဆန္ဒမဲမပေးဘဲကန့်ကွက်ကြမယ်အကြောင်း Facebook လူမှုကွန်ရက်မှာရေးသားကြရတာစာပြီးမဲမပေးရေးလှုပ်ရှားမှုစတင်လာတာလို့သိရပါတယ်ဇွန်လကစတဲ့လှုပ်ရှားမှုကိုလူသိမများသေးပေမဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကဝေဖန်တဲ့အခါလူသိပိုများလာပါတယ်။ဩဂုတ်လ9ရက်နေ့ကလုပ်တဲ့အွန်လိုင်းဆွေးနွေးပွဲမှာတာဝန်တရအနေနဲ့မဲပေးခွင့်ရှိသူတိုင်းမဲပေးကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားတာကိုကြည့်ရင်မဲမပေးရေးလှုပ်ရှားမှုပြန့်နှံ့လာပုံကိုခံမှန်းနိုင်ပါတယ်။ဩဂုတ်လ10ရက်နေ့ရောက်တော့ဆန္ဒမဲမပေးပဲရွေးကောက်ပွဲကိုတပိတ်မှောက်တဲ့လှုပ်ရှားမှုလုပ်မယ်လို့ဘဂသမြအဖွဲ့ချုပ်ကကြေညာပါတယ်။2008အခြေခံဖွဲ့စည်းပုံအရကျင်းပတဲ့ရွေးကောက်ပွဲမှာစနာမဲပေးနေလို့အကြောင်းထူးမှမဟုတ်ဘူးလို့ဘဂတကဆိုပါတယ
်ပြည်သူအများစုထောက်ခံလို့2015ရွေးကောက်ပွဲမှာအပြတ်တအနိုင်ရတဲ့ NLD ပါတီတောင်းအခြေခံဥပဒေကိုမပြင်းနိုင်တာကိုထောက်ပြကြပါတယ်2008အခြေခံဥပဒေအောက်မှာကျင်းပတဲ့ရွေးကောက်ပွဲတွေဟာစေအောင်စုအကျိုးစီးပွားကိုကာကွယ်တဲ့အစိုးရကိုတင်မြောက်တဲ့လုပ်ရတာဖြစ်တယ်လို့ဘဂတများအဖွဲ့ချုပ်ကဆိုပါတယ်ဒါကြောင့်မဲမပေးရေးကိုအွန်လိုင်းမှာရောမြေပြင်မှာရောလုံရှားဖို့ရည်ရဲလို့ကြေညာပါတယ်ကိုဗစ်အန္တရာယ်ကြောင့်ရွေးကောက်ပွဲကိုစိတ်ဝင်စားသူနေပါနေချိန်မှာမဲမပေးဖို့တပိတ်မောက်စောတာဟာနိုင်ငံရေးအားနည်းချက်ဖြစ်တယ်လို့မြင်သူတွေလည်းရှိပါတယ်ဆန္ဒမဲမပေးတာနဲ့ရွေးကောက်ပွဲကိုစိတ်မဝင်စားတာဟာအထူးယူပါပဲ
ဒါပေမဲ့2010မှာစေစိုးရပြဋ္ဌာန်းတဲ့ပြည်သူ့လွတ်တော်ရွေးကောက်ပွဲဥပဒေအခန်း73မှာရွေးကောက်ပွဲဆိုင်ရာပြစ်မှုနဲ့ပြစ်ဒဏ်တွေအကြောင်းဖော်ပြထားပါတယ်ဆနာမဲမပေးအောင်အကြမ်းဖက်မှုချင်းချောက်မှုလိန်လေလှည့်ပြားမှုလက်ပေးမှုစတာတွေလို့ရင်ထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ဒဏ်ငွေကျပ်တသိန်းချမှတ်နိုင်တယ်လို့ပုံမှန်50ခွန်မှာဖော်ပြပါတယ်လူမျိုးရေးဒါမှမဟုတ်ဘာသာရေးကိုအကြောင်းပြပြီးဆနာမဲပေးရန်မပေးရန်ဟောပြောမှုအားပေးလှုပ်ဆော်မှုကြီးညာချက်ထုတ်မှုစတာတွေမှာအလားတူထောင်ဒဏ်နဲ့ငွေဒဏ်တွေချမှတ်နိုင်ပါတယ်ဆနာမဲပြက်ပြားအောင်ဒါမှမဟုတ်ရွေးကောက်ပွဲပြက်ပြားအောင်ရည်ရွယ်ပြီးစီယုံဟောပြောမှုလှုံ့ဆော်မှုရေးသားမှုဖြန့်ချိမှုပိုစတာအသုံးပြုမှုစတာတွေကိုလည်းအရေးယူနိုင်တယ်လို့ဆိုပါတယ
်။မြေောက်တင်ယောက်ထားတဲ့အစိုးရရဲ့စောင့်ဆောင်နိုင်မှုကိုကြည့်ပြီးမချေမနှက်ဖြစ်ရကနေဆန္ဒမဲပေးလေအကြောင်းထူးမှမဟုတ်ဘူးလို့သုံးသပ်လာကြတာဖြစ်ပုံရပါတယ်။တကယ်တော့မြေောက်ဘွဲအစိုးရတက်တန်းဟာစင်တစ်ပဲရှိပါသေးတယ်။စေအောင်စုဝင်ပြည်ခိုင်ပြိုးပါတီက9နှစ် NLD အစိုးရက9နှစ်ပါဒီပေါက်60ကြီးစိုးခဲ့တဲ့စစ်အာဏာရှင်ဓလေ့ကို9နှစ်နဲ့ပြက်ပြေအောင်လုပ်ဖို့ဆိုတာအလွန်ခက်ခဲတဲ့ကိစ္စပါဒီမိုကရေစီလိုထားတဲ့အစိုးရတွေဆက်လက်တည်မြဲနေမယ်ဆိုရင်အာဏာရှင်ဓလေ့ဟာလည်းတဖြည်းဖြည်းပြက်ပြေသွားနိုင်ပါတယ်ရွေးကောက်ပွဲဟာမိမိရဲ့သဘောထားကိုဆန္ဒမဲနဲ့ပြတ်တတ်တဲ့နိုင်ငံရေးကျင့်စဉ်ဖြစ်ပါတယ်ဒီမိုကရေစီလိုထားသူတိုင်းဟာနိုင်ငံရေးမှာပါဝင်လှုပ်ရှားဖို့လိုပါတယ်ဆန္ဒမဲပေးတာဟာနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်ပါတယ်တတိယမှာဆန္ဒမဲပေးပိုင်ခွင့်ရှိသူ38တန်းရှိပြီးဒီအထက်မှာပထမအဦးဆုံးမဲပေးခွင့်ရသူ9တန်းကျော်ရှိပါတယ်။ရန်ကုန်တိုင်းမှာတော့မဲဆန္ဒရှင်9တန်းခွဲလောက်ရှိတဲ့အနေနဲ့ပထမအကြိမ်မဲပေးနိုင်တဲ့လူငယ်က9သိန်းလောက်ရှိပါတယ်။ရွေးကောက်ပွဲကိုယုံကြည်တဲ့အတိုင်းအတာကိုလိုက်ပြီးဆန္ဒမဲပေးသူအနည်းအများရှိလာမှာဖြစ်ပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆက်ယုံတွေမှာကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်။ကိုဗစ်ရောဂါကူးစက်မှုမြင့်မားနေတဲ့ရန်ကုန်မှာဆက်ယုံတွေများတဲ့မြို့နယ်တွေမှာကူးစက်မှုထိတ်ဆုံးရောက်နေချိန်ဒီဆက်ယုံတွေပြန်ဖွဲ့လိုက်တာကနေကူးစက်မှုထက်တက်မလာရေးကာကွယ်ဖို့အရေးကြီးနေပါတယ်။ဒီဆက်ယုံတွေရဲ့ကူးစက်မှုအန္တရာယ်များတဲ့အဓိကဘလိုနေရာတွေမှာဘယ်ပုံဘယ်နည်းနဲ့ကာကွယ်သင့်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ Okay ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီကိုဗစ်ကရန်ကုန်မြို့မှာဒီပိုးတွေ့သူရောသေဆုံးသူပါလိုက်ပြီးတော့ဆက်များနေချိန်မှာပဲပေါ့နော်။တစ်ဖက်ကလည်းစီးပွားရေးနဲ့လုပ်သားတွေစားဝတ်နေရေးတက်ပေါ်ဆရာနော်။အရင်ရဆိုင်ထားခဲ့ရတဲ့ဒီထောင်နဲ့ချီတဲ့စက်ယုံတွေကိုပြန်ဖွင့်ခွင့်ပေးလိုက်ရပါတယ်ဆရာဒီနေရာမှာဒီစူးစက်မှုတွေဆက်ပြီးတော့တိုးမလာအောင်ပေါ့ဆရာနော်ဒီကာကွယ်ရေးလုပ်တင်တာတွေကိုအရေးကြီးဆုံးဆိုရင်ဆရာဘာဆက်ပြီးတော့ပြောပြမလဲ
အဲ့တော့ကိုဗစ်ကတော့ကျွန်တော်တို့ဒီထိန်းချုပ်နေသေးပေါ့လေ ပြောနေစင်းမှာပဲပေါ်တဲ့တွေ့ရသူကဟောင်း3000ကျော်လာပြီအဲ့တော့တည်တဲ့သူကလည်း9000ကျော်လာပြီအဲ့တော့ခုနဆက်ရုံများစုကလည်းပြိခါလာပြီဟိုစတေးတွေပေါ့နော်တကယ်မျိုးနဲ့လို့အိမ်မှာပဲနေကြပါဆိုတာလို့ကြတော့စာဝန်တွေရခက်ခဲလာပေါ့နော်အဲ့တော့ရုပ်တယ်လည်းနိုင်ငံတော်ပြန်ပြီးတော့ဆက်ရုံတွေပြန်ပြီးဖြစ်ရင်တတ်မှတ်ထားတဲ့စည်းကမ်းတွေအတိုင်းတော့လိုက်နာမယ်ပေါ့နော်ဟိုအရင်ကတည်းကသူတ
ါဝယ်ဦးအဓိကကျမ်းမာရေးဝန်ကြီးဌာနဟိုဧပြီလကထုတ်ပြန်ထားတဲ့စီကံတွေရှိတာပေါ့နော်အဲ့တော့အလို့ရှင်တွေဘက်ကရောဂါဖယ်ရီတွေနဲ့ကြိုးပြရမယ်လူလူပတ်စကားတွေနဲ့စီမလာနေပေါ့အဲ့ပေါ်တဲ့တောင်းပေါ်တက်လို့ရှိရင်လည်းအဘမတ်စီတက်မရှိရင်လို့ဝင်မယ်အဲ့အရက်ပြန်နေတဲ့ဟန်ဆာတွေနာနေတဲ့ဖျန်းပေါ့နော်လူတွေနဲ့ချဲပြီးတော့ခေါ်လာမယ်အတုပ်လိုက်အတုပ်လိုက်အဲ့တော့ဒါကအလုံးလမ်းရှင်တွေကစီစဉ်ပြရမှာပြောစီကံတွေသတ်မှတ်ထားတယ်အဲ့လိုလုံးမပြီးနိုင်ဘူးဆိုရင်တော့မဖွင့်နေပေါ့သူတို့ပြော A level ထဲမှာဒါမျိုးတွေပါတယ်အတန်းနိုင်လို့ဝင်လို့ရှိရင်လည်းဆက်ရုံနဲ့ဝင်လို့ရှိရင်သူကအခါတိုင်းတာ။ဖော်ကြီးကဆက်ရုံနဲ့မှာဆက်ရုံသူ့ကိုယ်ရဲ့သားတွေကိုသူကဆက်သွယ်ပြီးတော့ဖျားနာနေတယ်။ကိုဗစ်တန်တွေရှိတဲ့လူတွေအိမ်မှာရှိတယ်ဆိုရင်တော့ပြုံးမတက်ပါနဲ့ပြောထားရမယ်။ကိုယ်ဆောင်လေးဆိုမလာနဲ့ပေါ့ဗျာ။တကယ်တမ်းအဲ့လိုပဲကျန်းမာနေတဲ့လူတွေတက်ပြီးဆိုလို့ရှိရင်လည်းကိုဗစ်ကလက္ခဏာမပြပဲရှိနေတဲ့အတွက်ကြောင့်အဲဒီဟုံးဝင်ဝါလေးဟိုလက်စီမယ်။အကြောင်းတွေကကျွန်တော်ဖွင့်လုံးကစစ်စစ်လိုရောနော်။ဝင်ပေါက်ကစားလူတွေကိုချောက်ပြီးအဆုံးမိထားမယ်။အခြားရှိတဲ့လူတွေကသူကဖယ်ရှားလိုက်မယ်ပြီနော်။အဲဖြုံနဲ့မဝင်နဲ့ပေါ့။အလစီးတဲ့နေရာလည်းအများကြီးလုပ်ပေးထားရမယ်ဆိုတာမျိုးတွေ
ဟုတ်ကဲ့နောက်ထပ်ရောဆရာဒီစက်ရုံတဲ့တခြားနေရာတွေမှာလေ
လုပ်ငန်းဝင်ထဲမှာသုံးမိထားရမယ်မတ်တက်တာလေဝင်လို့တဲ့ကောင်းရင်လာတော့ကျွန်တော်တက်လိတာတက်တာအဆောပါဗျာအဲဒီလိုလူလေးယောက်တဲ့ပုံမှန်တဲ့လူလေးယောက်ကလည်းတယောက်နဲ့တယောက်ကိုမြန်နေချင်းမဆိုင်မနဲ့နောက်ပြန်ကြောခိုင်းတာမျိုးတွေပေါ့နော်မတ်တက်ထားရမယ်ဆိုတာမျိုးတွေတက်လိတာတွေကနေတော့အခန်းလုံတာကိုလုံတဲ့အခန်းနဲ့ပြိမ့်မထားရအောင်ပြောသမင်းစားကမှလူတွေမကတ်သွားအောင်သမင်းစားကမှမတ်ကတ်တယ်ထုတ်ပြီးအဲဒီတော့ထုတ်တဲ့အခါမှာသုံးပေအနေဆုံးခွာထားရမယ်ဆိုတော့အထီးမှနေရှိရလားပေါ့နော်အဲတော့ခါတိုင်းတော့ကျွန်တော်ကဒါသမင်းစားဆောင်ကြီးရှိတယ်ဆိုတာမျိုးပြထားတာပေါ့အဲ့ဒါကြီးအကုန်လုံးတကားတွေဖွင့်လေးအလုံးမလုံးနဲ့အဲ့ထက်မှလူတချို့တဝက်ကိုထားခင်းနိုင်သုံးပေမကောက်ချောက်ပြီးတော့ခွာထားအဲတချို့ကလည်းအပြင်ထွက်ပြီးလေကနေမှစားလို့ရနိုင်တာတွေပြောတွေပေါ့နော်ခဝေးဝေးမှစစ်ပင်ရိတ်မှဖိအောင်ဆိုတာအခြေကြီးတွေပဲလေအဲ့တော့သတိကကအတူတူစားတယ်ဓမ္မစောတထားကြတယ်လူလူကစားပြီဆိုစကားတွေပြောကြဖွင့်ကြကျွန်တော်တို့ဟိုကျမ်းမာရေးဝန်ထမ်းတွေကစားဗျာကျမ်းမာရေးဝန်ထမ်းတွေကူတာအဲ့လိုမျိုးတွေနဲ့ကူတာသူတို့စင်တာမှာနေတဲ့လူတွေကူတာကသူတို့ကတော့ဘာလဲနေရာတွေလုံနေကြတယ်ဒါပေမဲ့ခမင်းစားလို့ဓမျိုးမလာပါအဲ့ဒီတမ်းမှာစုပြီးတော့ဗတ်ကိုဖြုတ်ပြီးတော့စားလိုက်ကြတဲ့နေရာမှာချူစရာအောင်နေတဲ့စေကူခံရတာအဲ့တော့လုံလုံသူကမားတွေမှာလည်းတတ်နိုင်လို့လူမစုမိဘူးကအဲ့တော့အကုန်တင်ကားတွေနဲ့ကုန်တင်ကုန်ချတွေရှိတယ်ဒရိုင်ဘာတွေကိုအောက်မဆင်းနဲ့အောက်ကကုန်တင်ကုန်ချတွေနဲ့မရောနဲ့ကျက်မှတ်တဲ့လူတွေကိုဂါဒီလုပ်ပေးရမယ်ဆိုတာမျိုးတွေ့တ
ယ်ဟုတ်ကဲ့ဆရာကြီးဒီနောက်ထပ်ရောဒီစာကွယ်ရေး
တော့အင်းသားတွေဘာကြီးကအစပါနော်အင်းသားတွေမှာလူတွေလွာမပြေအောင်ပြီးတော့အင်းသားတွေမှာတကားလက်ကင်တို့တ िश ူးပေပါတွေထားပေးရမှာတို့မိုက်ပုံးကောင်းကောင်းသိမ်းပေးရမှာတို့ဟိုကတော့တရားဝင်ပြီးလို့ရှိရင်၃ရက်ဝင်ပြီးတခါတက်ရင်းလို့မလားပေါ့အဲ့လိုလူသားတွေကိုထားပေးရမယ်သူကဘုဒ္ဓဆရာကြီးနဲ့ဖျက်နေရမယ်ကွန်ပျူတာနဲ့သုံးမယ်ဆိုကွန်ပျူတာလက်ကင်ခလုတ်တီးပေါ့နောက်ကဒီရုံထဲဝင်တဲ့ခါကျအရင်တော့ဆိုလို့ရှိရင်တို့ကအဝင်ထွက်ကိုတို့က attendance ပုံများရုံဝင်လာဆိုလက်မှတ်ထိုးခိုင်းတာတို့ finger scan ဖတ်တာတို့လုပ်တယ်ဒါတွေကိုမလုပ်ပါနဲ့လို့လည်းဆိုတာမှားထားတယ်ဘာလို့အဲ့ဒီနေရာမှာလက်မှတ်ထိုးတဲ့နေရာမှာတန်းစီနေကြတာတို့လူအုပ်ဆောင်နေရတာလို့ဖြစ်သွားမှာဆိုတော့ကြောင့်ဒီအမေတို့ check in လုပ်နေသူမရှင်တပ်ပုံလေးနဲ့ရိုက်တာမျိုးပေါ့နော်တို့အဲ့အမေတွေလုပ်ပေးရမယ်ဆိုတာမျိုးပေါ့ဒါတချို့ကြတော့ချို့ဆက်ရုံတွေကတို့ဆက်ရုံထဲမှာပဲဟိုဝတ်စုံတွေဝတ်ရတယ်အဲ့ဝတ်စုံတွေကတစ်ခါလုံးဆိုရင်စွန့်ပြေးတဲ့နေရာကောင်းအောင်ထားရမယ်လူကမာတွေပြန်ပြီးဆိုရင်ဒီဝတ်စုံတွေချို့မယ်အိမ်မှာဆိုရင်အိမ်ရောက်ကြတဲ့မိသားစုနဲ့ဝင်အိမ်ဒီချို့ရမယ်လက်စေးရမယ်ပေါ့ website လေးရမယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
လုပ်ငန်းဝင်ထဲမှာတော့လိုက်လာနေပြီးတော့အပြင်မှာရုပ်ရုပ်ထွက်တယ်ရုံးနေရုံးစင်းရင်ကြောင့်တအုပ်ကြီးထွက်တယ်အခုကျွန်တော်တို့စိတ်ယုံနေဖွင့်လိုက်တယ်ဆိုတော့တွေ့ရတာက client buyer ဒိတ်ကိုကားကြီးကမှဒီစိတ်ယုံကိုတွားမယ်လူတွေတန်းစီပြီးတော့သူတို့ကားကိုစောင့်နေတယ်အများကြီးပဲတော့အဲ့လိုတည်းယူရင်ပူရကဖြစ်စိတ်ယုံတက်မှခွာတယ်အဲ့တော့အစားလေးဟိုကလူကြီးခွဲထားမယ်ဝင်လာမယ်စိတ်ုံထဲမှာလဲစုပ်တဲ့နေရာကိုဘာမှမသွားမိအောင်ရှောင်ရမှာပေါ့နော်ဒါကိုလူတိုင်းလူတိုင်းကအဲ့အတိကိုကျွန်တော်အကျင့်ကိုရအောင်ဒါကိုသူကြီးကြီးသူကြီးစားပြီးတော့လိုက်ပြီးတော့လှုပ်ဆုံးတော်ပေးရမယ်တော့စပီကာလေးတွေနဲ့စိတ်ုံထဲမှာတက်တက်တာပေါ့နော်အများအားသတိပေးနေရတာဒါပြောင်းမဲ့ပြောင်းခွာပြီးပါမကြာခဏောက်စပီကာလေးနဲ့လွှင့်ပေးတာမျိုးလေးတွေပေါ့နော်အဲ့တချို့နေရာတွေမှာအားယူနေတယ်ဗျဗီဒီယိုနဲ့ပြထားမယ်အဲ့ထက်မှာလဲလူအနေငယ်ပဲထားမယ်တရားတွေဖွင့်ထားမယ်ပေါ့နော်အလုံးပိတ်တဲ့အခါလူများများကြက်သိနေတဲ့အခါပြောင်းမဲ့ပြောင်းခြောက်ပြီးမကွာမကွက်နေတဲ့ခါကြီးမျိုးဆိုရင်15မိနစ်လောက်နေရင်ဒီလူကဓာတ်ပြောတာနေရအောင်ကိုးနေတယ်နာတီတောင်းဆိုမှလာမဟုတ်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီစားတောက်တာအပြင်ပေါ့ဆရာနော်နောက်တစ်ခုဒီမတ်ချွတ်အမှာကတော့ရေတောက်တဲ့အချိန်ပေါ့ဆရာအဲ့ဒီအတွက်ရောတူဦးချင်းရေဘူးလေးတွေယူလာတာမျိုးနောက်စက်ရုံကဘယ်လိုစီမံပေးတယ်လဲပေါ့ဆရာနော်ရေတောက်တာအတွက
်စက်ရုံကကျွန်တော်တို့တောက်ရေးတန်းနေဖြန့်ဖြီးပေးတာတွေလည်းလုပ်နိုင်တယ်
ตู้ยินตู้ใหญ่และขึ้นในเนี่ยบ่เนาะเนาะแค่ตู้เนี่ยเนี่ยมาแล้วกูก็6ปีกว่าสนิทเนี่ยไปตัวมาบ่เนาะปิ๊ดไก่ด้วยบี้เดียวไม่เดียวเล็กกูบี้สูงเลยกว่าจังละเล็กเสียมาเลยบ่เนาะเสียดีเล็กกูเลยไม่จ้าขนาดจังละนักแค่นาไก่ไล่ในลงไก่ไล่ป้าไก่ไล่มือรวมไม่ต้องมีเอาหมดอ่ะเดี๋ยวเสียอย่างเนี้ยมาลงเล่าเจ็ดเล็กสี่วันเนี่ยอะไรทำไปยังไงเดี๋ยวเส้นสนิทแบบนี้ไม่ไอ้ทำไปยังไง ตะคุกคุณเนี่ยการด้วยบีได้ไม่มีเลยคุณแค่สนิทกับเราไปด้วยสัตว์เนี่ยปีที่แล้วเนี่ยมาสักการณ์ตรงนี้ตัวซีเนี่ยส่วนใหญ่เนาะกูเล่นเกมมาเกิดการนี่เลยมองมาดีกว่าลงมาปะปะเนี่ยไปคุยปะวะเนี่ยไปดังนี้ลูกมาดีกว่าแต่เนี่ยเนี่ยแต่เนี่ยต้องเลเวลทูบีบีอีเลเวลทาร์กอยู่ตัวที่เนี่ยเงี้ยจริงๆการย่าเรามาอินาซีอะบาเมจันไตจ่าบาเมคอมพิวเตอร์เครื่องดีอุปถัมภ์บาเมมันนี่อุปถัมภ์บาเมแต่อะไรแล้วการบูดี
ก็งงไปไอ้ดูดีของว่าเราการเวรเวทของเนี่ยเวทอะไรแต่ที่นี่ลูกค้าตัดสินใจเอาเนาะ
โอเคเสร็จแล้วคุณดูดิเสียอยู่ในเจ้าพันดาตัวการเวรเนี่ยปฏิบัติเราจะนำมามีมีเดชชาเยจีเดชชาก็เจ้าว่าเชื่อมั้งเสีย
ถ้าเราตัวมาเนี่ยอารมณ์ปีกันอย่างเงี้ยเนี่ยมันเวรเลยยากเราก็ทำเวทนาเยี่ยมไม่ใช่เอาเนาะตู้คนให้การไม่มีการสักการเวรสิ่งเดียวตัววิวรู้ว่าเนี่ยเสียมาเราหนีวิโดเองเนี่ยยากก็
แต่มาตาลาเรอมองว่าไปแล้วเพื่อนยันเนี่ยเองยังมีด้านดีอยู่เลยมาคุยสักพูดเองยังวิ่งชัดเช่นไม่มีเลือดเสียอุ้งซ้ายจะคลีดอยู่ชัดเช่นมาชีวะมากายบุไปตรงไหนเช่นมาเลยก็ไม่เอาโอเคเจ้าจุ๋มยังเจ้ามาเลยจ้าอาเป็นสิ่งเต็มสัตว์ตัวเมย์แต่ยังจะเดินลวกกับจุ๊บสุบารีมันงั้นตัวอันแต่ยังด่าลุงมิวสุรีนี่ทันใจเลยยัดเดียดรีมาพิจารณาเรื่องพิจารณาด้วยเนี่ย
ตั้งยันดารุยตันรุยกูเทียบเต็มสัตว์ทาราพิบาร์มิงลาบาชินจมากะอามีบาฟีวาไวโนดารุยเต็มสัตว์ทาราจิตบัตตั้งยันเดินลวมานาเซียมารุยการุประคันบินเนยติดตามยูเนมาอสุยาตันเนอีรุจ้าใจเวทยินทางเกบารีเช่นบินเนปลาวามยูเนกาจีวาปองเนียโจ รักใครบีเนมาเนี่ยมาเสด็จก้าลูกคุยชูพามูรีอาจารย์พามูรีกูยัดจานปีโบเป็นลาดิชในงานจากการยูมารักใครปีเนรดิตาวมิวเนมาสวยตาเนเอเอรูอาจารย์อัลโตบาลาสตงยานิกาไต้เกวียนทางเคเรตัวลูเนเอ็งจะชกมีหลังจะซีเควีทางนั้นชีเดจีวันตาเรเลนเนียกันนิส่งขวาทับปีเนียบาร์เดที่ส่วนเนี่ยอังดาจินเจียวอันนี้ก็เอเอเชโกสักคันตะคู่กูสวยตากะลีตะเยตะกูนีรุเนทศเส้นไต้ไข่เคเดลูบุรีดาวเนรดิตาวอาชีสัยไต้ยินหนุ่ยกันเลย เล่นจีเน่เปียกูได้ใครแค่ได้ตัวได้เปรย์เป็นทางแค่ได้รู้เดี๋ยวขันวิกาเปียวบาร์เร่สวยตากะเจ็ดเล่นจีจีเวฮะอังตาซีว่าตัวนี้จะอยากปักเวคแค่ได้ตัวลูเน่เองจะชกมีหลังตัวแค่ได้รู้เลยเดี๋ยวขันวิกาเปียวบาร์เร่ตั้มรอเดี๋ยวมันจันใจอีกพ่อยกันรออังตาซินจีว่ากูสกัดตัวเลยเอเอพ่อยกันมีโชคตัวรับเจ็ดรู้เดี๋ยวทุกอย่างทำบาร์เร่ เนี่ยมาตั้มรอเนี่ยยังใครจะต่อยดูเส้นเมื่อที่ป่วยอ่ะเช่นมีเนี่ยต่อไปเปล่าว่ามีเนี่ยก็จีว่าบ้องเนี่ยจ้าลุยช่างต่างจ้าสัมผัสละมุ่งเนี่ยจงตัวเนี่ยเดี๋ยวเช่นสิบเอ็ดสองปีรูมีอ่ะยี่ปอกุญยี่เนี่ยเปลี่ยนตัวต่างยี่ก็ไม่ดีอาราสิสิอันก็อาตุปาละสัตว์ยันเลยมาทุกอย่างทำวะเนี่ยเปล่าว่ามีเนี่ยด้วยก็อุสุบ้องคนละเช้าอุสุจีว่าบ้องเนี่ยลิ้นเช้าจีว่ารู้มา แต่ถ้าการปิดดูช่องทางจอดูฮะสัมผัสละมุ่งเนี่ยยินสัญญาเดี๋ยวอาราสิสิอันก็เปลี่ยวมาเลยคุณเลชิเปล่าว่ามีบอกว่าสันติเอโก้จังหวะคนต่างข้าศิบังเนี่ยบีเจ้าจะลงกูง่ายข้าศิบังเนี่ยเดี๋ยวตียาวมาเลยเช่นบีเนี่ยสุยาพ่อการอ๋อศิบิชาวเนี่ยกูกูยิ่งทับว่ามุ่งเดี๋ยวปีนี้จะตัวศิบิเมตัดไปเช่ามหัศจรรย์ศิวาเป็นการปิดดูเรื่องเนี่ยลงล็อกได้กูยิ่งทับว่ามุ่งเดี๋ยวไม่อยากศิบุลูอาราสิสิอันก็เปลี่ยวมาเลย
กูเลยชี้สัมผัสละเจียวมีอาสุฮะเพราะว่ามีสบายชีจันเน่ก็เลยทำให้เราค่อยกันรู้มาสิ่งนี้เลยเจียวได้พิจารณาเลยก็ยิ่งจีเน่รู้ตัวอุกตาสอดเชื่อเข่งกันจีเน่ยุ่งกับเวกอมชินค่อยทั้งกูเอาดูบาลานซ์ในยานิกาจังจ้าสับปีปุ่นเลยไปเลยเอ็ดดี้เดต้ามาตายน่าเล่นกันแต่ชูชีดาจังลงชมุมาชีดากบยกกาลาจังแต่ชูเจียวเรามาเอาเวนทัพไปทาร์เรตัวเซียงเย่เซียงผู้แค่แค่รันเน่ลำปังสัตว์ยิ่งมาเก่านานสาเรจังพิจารณาเลย
ဆက်တံတဲ့နဲ့ရွာတွေကတော့နတ်မခင်တောင်ထိပ်ရွာနေရွာဖြစ်ပြီးကျန်တဲ့နားဆောင်ရွာဂွန်းဟန်နောင်ကွမ်ကောင်းလန်းဟိုက်ကွီရွာတွေကတော့အစိုးရတက်ကရွာထဲဝင်ရောက်လှုပ်ရှားစခန်းချလို့တိုက်ပွဲဖြစ်မှာကိုစိုးရင်ပြီးထွက်ပြေးတင်းဆောင်ကြတာဖြစ်တယ်လို့စစ်ဘေးရှောင်တွေကပြောပါတယ်။ကိုဘီကူးဆက်မှုစိုးရင်နေရာတဲ့အချိန်စစ်ရှောင်ရွာသားတွေဟာကြောင်မဲမြို့နယ်ထဲကပုံကြီးကျောင်းခုနှစ
အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကအယက်သားပြည်သူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာအောက်တိုဘာလ17ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရခိုင်လူမှုအဖွဲ့အစည်းတွေကဦးဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ဒါကာဆဲကောလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကရခိုင်အမျိုးသား900ခန့်ဒါကာမြို့မှာလာရောက်ဆန္ဒပြတောက်ဆွေရတာနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဥဆောင်သူတို့ဖြစ်သူကိုကျွန်းကြီးကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။ဆန္ဒပြပွဲကိုလောလောဆယ်ဆယ်ဖက်တယ်ရခိုင်ပြည်မှာရခိုင်သတိကို
ဒီဆန္ဒပြပွဲလုပ်ရတာကတော့ရခိုင်ပြည်မှာရခိုင်သူရခိုင်သားတွေကိုပမာအစိုးရကရဲရဲစစ်စစ်တပ်ဖြတ်နေတဲ့အတွက်ဆန္ဒပြရတာဖြစ်ပါတယ်ကျွန်တော်တို့ရခိုင်လူမျိုးတွေကိုတတ်လာတာအခုမှမဟုတ်ဘူးလွန်ခဲ့တဲ့နှစ်ပေါင်း326ခုနှစ်ကတတ်ဖြတ်လာတာအခုဒီမရသေးဘူးအဲ့ဒါတွေကိုကျွန်တော်တို့ကန့်ကွက်တာပါဘင်္ဂလားဒေ့ရှ်မှာရှိတဲ့ရခိုင်တွေလည်းရခိုင်ရခိုင်ပြည်မှာရှိတဲ့ရခိုင်တွေလည်းရခိုင်ပါကျွန်တော်တို့အားလုံးတရားရဲပါဒါကြောင့်မို့ကျွန်တော်တို့စန့်ကျင်ရတာဖြစ်ပါတယ်
စန္ဒပြပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘာဇာဘန္ဒရာဘွန်ခခဆူရီတက္ကနာစတဲ့ဒေသတွေမှာနေထိုင်ကြတဲ့ရခိုင်လူမျိုး900ခန့်စန္ဒပြခဲ့ကြတာပါစန္ဒပြသူတွေကတော့ရခိုင်ပြည်မှာပြည်တွင်းဆက်ရက်တန်ဖို့အရဲသားတွေအပေါ်ဖမ်းဆီးနှိပ်စာဆက်ဖြတ်နေတာတွေကိုရှာရှာရက်တန်ဖို့တရားမျှတမှုရဖို့အင်တာနက်ဖုံးပွဲဖို့စတဲ့လက်ကိုက်ပို့စရာတွေကိုကန့်ဆောက်ထားကြပါတယ်ကိုဘတ်ယောဂါကိုအကြောက်ပြပြီးမြန်မာစိုက်တက်ကရခိုင်ပြည်မှာလူအခွင့်အရေးရှုတ်ဖတ်မှုတွေလုပ်နေတယ်လို့လည်းကိုကျွန်းချင်းကအခုလိုစပြောပါတယ်
ကျွန်တော်တို့မှာအဆောက်အအုံရခိုင်ပြည်မှာ COVID-19 ကိုအဆောင်ပြ
ကျွန်တော်တို့မြင်ရတာကတော့ရခိုင်ပြည်မှာ COVID-19ဒီကိုအကြောင်းပြုပြီးတော့ရွာတွေကိုမိရှုပ်နေတယ်တနက်ရည်စင်နဲ့ပြစ်နေတယ်လေရင်စင်နဲ့ဘုံကျင်းနေတယ်နောက်ပြီးစစ်သက်ကလူငယ်တွေကိုဖမ်းယူသွားပြီးတပ်ပစ်သားတွေကိုမြင်နေရတယ
်မြန်မာစိုက်တက်ကလူအခွင့်အရေးရှုတ်ဖတ်မှုတွေရှိနေပေမဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့နှုတ်ဆက်နေတဲ့ဘက်မှာဆန္ဒပြသူတို့ဖြစ်သူကိုထွန်းစံကသူ့အမြင်ကိုအခုလိုပြောပါတယ
်မြန်မာနိုင်ငံလေရခတိကမှာသူတို့ media freedom of speech ဆို
ရမြန်မာနိုင်ငံမှာလူလတ်ရေးရကြတဲ့ကသတင်းလူလတ်ခွင့်မရှိသူတို့ဆိုတာပြောဆိုမှုဆိုတာလုံးဝမရှိ องซานซูจีฮะอคุจีโนไซลงနေတာမှာလဲသူလဲပြည်သူဆိုးရခေါင်းဆောင်တယောက်နေနဲ့သူ့မှာအများကြီးတာဝန်ရှိတယ
်ရခိုင်ပြည်မှာတနိုင်ကြော်ကြကြာလာပြီဖြစ်တဲ့ရခိုင်တက်တော်အေအေနဲ့မြန်မာစိုက်တက်တော်တိုက်ပွဲတွေကြောင့်ခြေရွာတွေမိန့်ချုတ်ခံခဲ့ရသလိုမှိုက်ပောက်ကွေးမှုတွေကြောင့်ဒဏ်ရာရသူတွေမဒရာဖက်စီခံရပြီးသေဆုံးသူတွေရှိသလိုအချို့လဲတရားရင်ဆိုင်နေကြရပြီးလူပေါင်း2000ကျော်လေးနေရာစန့်ခွာနေကြရပါတယ်
ဆက်ပြီးတော့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကတော့သူတို့ရဲ့ပါတီမူဝါဒသဘောထားပါစာဆောင်တချို့ကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကစဉ်စားဖျက်တောက်လိုက်တာကြောင့်နိုင်ငံပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုဟောပြောထုတ်လွှင့်တော့မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကိုရင်ကတင်ဆက်ပေးထားပါတယ်
ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီမူဝါဒသဘောထားတွေထဲကအဓိကရေးပါတဲ့စာသားတချို့ပယ်ပြက်ခံရတဲ့အတွက်နိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုပြန်လည်ရုပ်သိမ်းတာလို့ CNLD ပါတီတွင်မူစလိုင်းကျောက်ဖစ်ထောင်ကပြောပါတယ
်ဒီတပန်းအတွင်းမှာကျွန်တော်ရုပ်မြင်သံကြားစီစဉ်မှာကျွန်တော်ဆောင်ပြောရှိမှတ်လောက်ပါဒါကနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးသဘာဝတွေရဲ့လွတ်လပ်စွာကိုယ့်ရဲ့နိုင်ငံရေးမူဝါဒတောဆိုခွင့်ကိုတို့အသိပြထားတာဖြစ်လို့တိုင်းသားတွေရဲ့နိုင်ငံရေးပြည်ချက်တွေကိုလုံးဝလက်ကိုကျော်တာလေးတပန်းဖြစ်နေလို့ဒါတော့ကျွန်တော်ဆောင်ပြောပါ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဟာ CNLD ပါတီမူဝါဒသဘောထားတွေထဲကစာပိုင်းခုနဲ့အပိုက်တက်နှစ်သုံးလေးတို့မှာဖော်ပြတဲ့စာသားတချို့ကိုပယ်ပြစ်လိုက်တာဖြစ်ပါတယ်။အဲ့ဒီစာပိုင်းတွေဟာချင်းသမျိုးသားလုံးသွက်မဖြစ်မနေကြိုးပမ်းဆောင်ရွက်ရမယ်ပါတီကလည်းအဓိကကန့်ဆွဲတဲ့မူဝါဒနဲ့သဘောထားတွေဖြစ်တယ်လို့ဆလိုင်းကျုပ်ဖိထောင်ကပြောပါတယ
်။တိုင်းဒေသကြီးကဟိုဇင်းကန်တပ်ဖွဲ့ရောပါတီတွေကရောဆက်ဆံဆွေးထားတဲ့လူမျိုးကိုဆွေးခံတဲ့ဒီနေ့တော့ဆက်ရတင်ကြရမှာအကြီးဆုံးအချက်ကတော့ဒါလူမျိုးကိုချိန်ခံတဲ့ပြည်နယ်အဲဒီမှာလည်းပဲပမာဏပမာချိန်ခံပြည်နယ်တခုရှိရမယ်ပေါ့နော်အဲဒီဟာကိုသူတို့ကစင်စာဖြတ်လိုက်တယ်ပေါ့နော
်။ဒါပြင်မြန်မာနိုင်ငံမှာဒီတွင်းစစ်ဖြစ်ရတဲ့အကြောင်းရင်းကိုဆန်းစစ်ရင်လူမျိုးကြီးဖြစ်တဲ့ပမာလူမျိုးတွေကလူနည်းစုတိုင်းသားလူမျိုးစုအပေါ်မှာ promo challenge နေတယ်လို့ခံစားနေကြတဲ့အတွက်ကြောင့်ဆိုတဲ့ point ကိုလည်းစင်စာဖြတ်တော့ခံရတယ်လို့လည်းသူကပြောပါတယ်။ချင်းနိုင်ငံရေးပါတီ၃ပါတီပူပေါင်းဖွဲ့စည်းထားတဲ့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီဟာလာမယ့်2020အထူးထူးရွေးကောက်ပွဲမှာချင်းပြည်နယ်ပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့အပါအဝင်လွှတ်တော်မဲဆန္ဒနဲ့59နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြားတိုက်ပွဲပြင်းထန်ခဲ့သလိုလူနေအိမ်တချို့မီးလောင်ပျက်စီးခဲ့ပြီးထောင်နဲ့ချီတဲ့ရွာသားတွေလည်းနေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ကကျေးရွာပေါင်း200ကျော်ဆံပြက်လက်မှုကြုံနေကြရတယ်လို့ချင်းစစ်ဘေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RRCCI ကထုတ်ပြန်ထားပါတယ်။
တော်ရရှိတွေခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ရ
။တော်ရရှိညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းအချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ထက်လွတ်တော်တရားရေးကော်မတီဖွဲ့ဝင်တွေဟာဒီနေ့မှာတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့စိုးတင်သွင်းခံရတဲ့တရားသူကြီးအေမီကိုနီဘဲရက်ကိုထောက်ခံတဲ့သူတွေကိုရောကန့်ကွက်တဲ့သူတွေကိုပါတပ်သိဖြစ်နဲ့ကြားနာတော့မှာဖြစ်ပါတယ်။တရားသူကြီးဘဲရက်ကိုအတည်ပြုခံထားရေးနောက်ဆုံးဆက်မဲခွဲဆုံးဖြတ်ဖို့ကိုအော်တိုဘာ22ရက်နေ့သတင်းပတ်မှာလုပ်ဖို့အတွက်ဒီမိုကရက်တွေကအထက်လွှတ်တော်တရားရေးကော်မတီရဲ့စည်းကမ်းသတ်မှတ်ချက်တွေကိုသုံးပြီးတွန်းအားပေးမယ်လို့ခန့်မှန်းထားပါတယ်။ထိုင်းနိုင်ငံမှာအစိုးရနှုတ်ထွက်ပေးဖို့နဲ့စီးနင်းငံဘရင်စနစ်ကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြတောင်းဆိုတာတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဆန္ဒပြတဲ့သူတွေတောင်းတဲ့ချီပြီးဘန်ကောက်မြို့ကအစိုးရရုံးရှိမှာဗိုလ်ထုနေကဆန္ဒပြခဲ့ကြပြီးတဲ့နောက်ဝန်ကြီးချုပ်ပရယတ်ချန်အိုချာကလက်မှတ်ထိုးပြီးတော့ရေးပေါ်အခြေအနေကြေညာတဲ့အမိန့်ကိုမနေ့ညနောက်ပိုင်းကကြေညာလိုက်တာပါလူငယ်တွေနဲ့ကျန်းမာရေးကောင်းတဲ့သူတွေအနေနဲ့ COVID-19 ကာကွယ်ဆေးကိုထိုးဖို့2022ခုနှစ်အကုန်အထိစောင့်ရနိုင်တယ်လို့ကမ္ဘာကျန်းမာရေးဖွဲ့ချုပ်ကပြောလိုက်ပါတယ်ကျန်းမာရေးအာဏာပိုင်တွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေတရားဥပဒေစိုးမိုးရေးနဲ့ရေးပေါ်ဝန်ထမ်းတွေအပေါင်းဝင်ခြေတန်းကဥဆောင်ဆောင်ရနေသူတွေနဲ့အိမ်နောက်တကြီးပိုင်းတွေကိုဥစားပေးသွားနိုင်ွယ်ရှိတယ်လို့ WHO ရဲ့ဥဆောင်သိပ္ပံပညာရှင်စူမီယာဆွမ်မီနီတန်ကဒီနေ့မှပြောပါတယ်။ဒါ ဒါကြောင့်ဒီညပိုင်းအတွက်အစည်းအဝေးကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေရပြည်မြန်မာပိုင်းအစည်းအဝေးကိုကြောင်းလဲထုတ်လုပ်ပေးနေပါတယ်။ VOE အစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒါရရှင်ဒီအားလုံးရှင်းလင်းချက်ပြကြပါစေ။ကျွန်တော်ကျွန်တော်ရပါမယ်။
This program has come to you from the Voice of America, Washington.